Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မတ်လ14ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်မဆွမြတ်မောင်ပါရှင်ဒီနေ့မြန်မာနိုင်ငံတော်ဝန်ဆန္ဒပြပွဲတွေနဲ့ဆန္ဒပြပွဲတွေအပေါ်ဖြစ်ခန့်နေနှင်းတဲ့သတင်းတွေကိုအပြည့်အစုံတင်ဆက်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူအုပ်ချုပ်နေတာ42ရက်မြောက်တဲ့ဒီနေ့မှာလည်းနိုင်ငံတော်ဝမျိုးအစုံမှကန့်ကွက်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့လှိုင်းသာယာမြို့နယ်ကဆန္ဒပြပွဲကိုလက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေပစ်ခတ်နှိမ်နှင်းမှုကြောင့်9ယောက်သေဆုံးပြီးတော်တော်များများဒဏ်ရာရခဲ့ပါတယ်။ခုချိန်ထိအတည်ပြုနိုင်သလောက်9ယောက်သေဆုံးခဲ့ပြီးတော့10ယောက်ထက်မနည်းထိခိုက်ဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်။လှိုင်းသာယာအပြင်တာမွေမြို့နယ်မှာ1ယောက်ဒီနေ့တနက်ထိမှန်သေဆုံးခဲ့ပါတယ်။ပဲခူးမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်လို့တယောက်အနည်းဆုံးသေဆုံးခဲ့ပါတယ်။ဖားကံမြို့မှာလည်းအသက်30အရွယ်ဆန္ဒပြသူတယောက်တနက်ထိမှသေဆုံးပါတယ်။မန္တလေးမြို့မှာလည်းအခုညနေပိုင်းကမဟာအောင်မြေမြို့နယ်မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေပြစ်ခတ်မှုကြောင့်အသက်24နှစ်အရွယ်မျိုးသမီးတယောက်ပါးကိုကြီးထိမှသေဆုံးတယ်လို့မန္တလေးမြို့ကလာတဲ့သတင်းတွေမှာပြောပါတယ်။မနေ့ကလည်းသေဆုံးသူ9ယောက်ရှိတဲ့အထိပြစ်ခတ်နှိမ်နှင်းခံခဲ့ရတဲ့မန္တလေးမြို့မှာဒီနေ့အစောပိုင်းကတော့ပြည်သူအများအပြားလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့ကဆန္ဒပြပြည်သူတွေရဲ့တောင်းဆိုတဲ့နေရာဖြစ်ပါတယ်။ဗကံမြို့မှာလည်းအာဏာရှင်စနစ်ဆန့်ကျင်တဲ့အနေနဲ့အေယာဝတီမြစ်ထဲမှာလေတွေနဲ့ဆန္ဒထုတ်ဖို့ပြသခဲ့ကြပါတယ်။တဝယ်မြို့မှာလည်းပြည်သူတွေ CDM လှုပ်ရှားမှုမှာပါဝင်နေသူတွေရာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ကလေးမြို့မှာတော့ခြိတက်ဆန္ဒပြသူတွေရထားခဲ့တဲ့မော်တော်ဆိုင်ကယ်တွေအားလုံးကိုရဲတွေကသိမ်းယူသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံအနှံ့ခုလိုဆန္ဒပြပွဲတွေလုပ်နေတယ်လို့အာဏာသိမ်းယူအုပ်ချုပ်နေသူတွေကအကြမ်းဖက်နှိမ်နှင်းနေတာကြောင့်ပြည်သူတွေအနေနဲ့အကြမ်းဖက်မှုကျူးလွန်ခဲ့ရင်ဥပဒေနဲ့အညီမိမိကိုယ်ကိုကာကွယ်ခုခံပိုင်ခွင့်ရှိတယ်လို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကဒီကနေ့ထုတ်ပြန်ပါတယ်။တရားမဝင်အာဏာသိမ်းစစ်ကောင်စီကဖြစ်စေ၎င်း၏အစင်းစင်တာဝန်ပေးအပ်ချက်အရနိုင်ငံဝန်ထမ်းပြည်သူဝန်ထမ်းမဟုတ်တော်သည့်တက်တက်ကန်အဖွဲ့အစည်းများကဖြစ်စေ၎င်းတို့၏လက်ပါစီသို့မဟုတ်၎င်းတို့အကျိုးကိုလိုလားသူများကဖြစ်စေပြည်သူများအားအကြမ်းဖက်မှုတစုံတရာကျူးလွန်လျင်တည်ဆဲပြစ်မှုဆိုင်ရာဥပဒေရာဇသက်ကြီးအခန်းလေးကာကွယ်ခုခံပိုင်ခွင့်ဆိုင်ရာပြဋ္ဌာန်းချက်များအရာပြည်သူများအနေဖြင့်မိမိအတွက်သို့မဟုတ်တခြားသူအတွက်ဥပဒေနှင့်အညီကာကွယ်ခုခံပိုင်ခွင့်အပြည့်အဝရှိသည်လို့ CRPH ရဲ့ထုတ်ပြန်ချက်မှဖော်ပြထားပါသည်။မွေးရပါလူသားအခွင့်အရေးအရာမိမိတို့၏အသက်ရှင်သန်ခွင့်ကိုကာကွယ်ရမည်လို့ CRPH ရဲ့ထုတ်ပြန်ချက်မှပြောထားပါသည်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့မှာစစ်ကောင်းဆောင်တွေအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းတေဆုံးသူ80ထက်မနည်းရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်းကစာရင်းပြုစုထားပါတယ်။ရောင်တုံးမြို့မူဆယ်မြို့အပါအဝင်မြန်မာနိုင်ငံတည်းကမြို့တချို့မှာတော့ဒီကနေ့အတန်းတိတ်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ပြည်သူတွေလမ်းပေါ်ထွက်တာအစားကျွေးကြော်တောင်းဆိုချက်စာသားတွေကိုဆိုင်းဘုတ်တွေပေါ်မှာရေးသားပြီးတော့အဲ့ဒီဆိုင်းဘုတ်တွေကိုလမ်းတွေပေါ်မှာအပြည့်ချထားခဲ့ကြတာပါ။လူမဲ့တပိတ်ပွဲဖမ်းဆီးထားသူများပြန်လွှတ်ပေးCDM ကိုထောက်ခံတဲ့2008ဖွဲ့စည်းပုံဖျက်သိမ်းပြီးအာဏာရှင်စနစ်ဆန့်ကျင်တဲ့စတဲ့တောင်းဆိုချက်တွေကိုရေးသားထားတဲ့ဆိုင်းဘုတ်တွေကိုလမ်းမတွေပေါ်မှာတန်းစီချထားပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်။ညောင်တုံးမျိုးကလူမပါတဲ့တပိတ်ကိုအေယာဝတီကရင်လူငယ်တွေကစီစဉ်တာဖြစ်ပါတယ်။မြန်မာတရုတ်နယ်စပ်မျိုးဖြစ်တဲ့မူဆယ်မျိုး105ဘိုင်နယ်စပ်ဂိတ်ရှိမှလည်းအလားတူလူမပါတဲ့ဆန္ဒပြမှုကိုဒီနေ့လုပ်ပါတယ်။အာဏာရှင်တွေထွက်သွားလို့အထိပယ်ရတဲ့အင်္ဂလိပ်လိုရေးထားတဲ့ဆိုင်းဘုတ်တွေကိုမူဆယ်ဒေသခံတွေကတန်းစီချထားပြီးတော့လူမဲ့အတန်တိတ်တပိတ်လုပ်ခဲ့ကြပါတယ်။မလ23ရက်နေ့မနေ့ကမန္တလေးမြို့စိတ်မန်းရက်ကွက်မှာရဲနဲ့စစ်တပ်ရဲ့ပြစ်ခတ်မှုအတွင်းသေဆုံးခဲ့သူ9ယောက်ထဲက3ယောက်ရဲ့အတုပအခမ်းအနားကိုဒီကနေ့လုပ်ခဲ့ပါတယ်။အသက်22နှစ်အရွယ်ကိုစောပြည့်နိုင်အသက်58နှစ်အရွယ်ဦးဝင်းထေအသက်29နှစ်အရွယ်ကိုရဲဆွေဦးတို့ရဲ့အတုပအခမ်းအနားတွေကိုဒီကနေ့လုပ်ခဲ့တာပါ။ဦးကောင်းကိုကြည်ထိမှန်တည်ဆုံးခဲ့သူအသက်53ဖက်မှာလှုပ်ဖို့မိသားစုကစီစဉ်ထားပါတယ်။နောက်ထပ်တည်ဆုံးသူတယောက်ဖြစ်တဲ့မတ်ပြုံးဆိုသူအမျိုးသမီးရဲ့ရုပ်အလောင်းကိုတော့အခုချိန်ထိပြန်မရသေးဘူးလို့ဒေသခံတွေကပြောပါတယ်။ စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာပြသတဲ့အနေနဲ့ဩစတြေးလျနိုင်ငံဆစ်ဒနီ၊ဘရစ်စဘန်၊မဲလ်ဘွန်းနဲ့ပါသ်မြို့တွေမှာဒီကနေ့ဆန္ဒပြပွဲတွေလှုပ်ကြပါတယ်။ဩစတြေးလျနိုင်ငံရောက်မြန်မာလူငယ်တွေ၊ကျောင်းသားတွေနဲ့ဩစတြေးလျကျောင်းသားသမဂ္ဂအဖွဲ့ဝင်တွေစုပေါင်းစီစဉ်ဆန္ဒပြကြတာပါ။ဆစ်ဒနီမြို့နယ်မြို့တော်ခမ်းမရှိမှာပြုလုပ်တဲ့ဆန္ဒပြပွဲမှာမိုးရေရွာနေတဲ့ကြားကပဲဆန္ဒပြသူ200လောက်စုဝေးဆန္ဒပြကြပါတယ်။ဒီဆန္ဒပြပွဲမှာ New South Wales ပြည်နယ်လွှတ်တော်အမတ်တယောက်ဖြစ်တဲ့ Jamie Parker လည်းပါဝင်ပြီးတော့ Australia အစိုးရကိုအခုလိုတောင်းကြပါတယ်
။ That the military generals are sending their children here. They're not sending them to China. They're not sending them to Russia. Their children are here getting the benefits of Australia's democracy.
ဩစတြေးလျအစိုးရအနေနဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်တွေအပေါ်ပြင်းမှတ်ထားအရေးယူတန်းခတ်မှုတွေလုပ်ဖို့လိုအပ်တယ်လို့ဩစတြေးလျနိုင်ငံမှာလာရောက်နေထိုင်ပညာသင်နေကြတဲ့သူတို့ရဲ့သားသမီးမိသားစုတွေစစ်တပ်နဲ့နှိစက်သူတွေကိုပါပြည်ဝင်ခွင့်ဗီဇာရုပ်သိမ်းပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဩစတြေးလျအစိုးရကစစ်ဗိုလ်ချုပ်တို့ရဲ့သားသမီးတွေကို2010ခုနှစ်တုန်းကပြည်ဝင်ခွင့်ရုပ်သိမ်းပြီးတော့နေရပ်ပြန်စီခဲ့တဲ့အတိုင်းအခုလည်းထပ်လုပ်ပါလို့မြူးဆောက်သွေးပြည်နယ်လွှတ်တော်အမတ်ချေမီပါကာကပြောပါတယ်။မြန်မာနိုင်ငံမှာ2009ခုနှစ်ရွှေဝါရောင်တော်လှန်ရေးအတွင်းပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့မှုနဲ့2008နာဂေမုန်တိုင်းအတွင်းပြည်သူတွေအပေါ်လူသားချင်းစာနာရေးဆိုင်ရာအကူအညီတွေကိုပိတ်ဆို့ကန့်သတ်ခဲ့တဲ့အတွက်ဩစတြေးလျမှာတက္ကသိုလ်တက်နေတဲ့လေတပ်ကဗိုလ်ချုပ်စင်ရော်ရဲ့တမိအပါအဝင်စစ်တပ်အတိုင်းအဝိုင်းကမိသားစုဝင်တချို့ကိုဩစတြေးလျအစိုးရက2010မှာပြည်ဝင်ခွင့်ဗီဇာရုပ်သိမ်းပြီးတော့နေရပ်ပြန်ပို့ခဲ့ပါတယ်ဆစ်ဒနီမြို့မြို့တော်ခမ်းမရှိမှာဒီကနေ့စူဝေးဆန္ဒပြသူတွေဟာအဲဒီကနေ New South Wales ပြည်နယ်လွှတ်တော်ရှိတဲ့နေရာအထိကိုလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။အလားတူဆစ်ဒနီမြို့မှာရှိတဲ့မြန်မာမိသားစုတွေကလည်းမြန်မာနိုင်ငံက CDM လှုပ်ရှားမှုမှာပါဝင်နေသူတွေအတွက်ရန်ပုံငွေရှာပွဲကိုဒီကနေ့ပြုလုပ်တာမှာ Australia Dollar 3,400 ကျော်ရရှိခဲ့ပါတယ်ရှင်။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်5653ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တရုတ်နိုင်ငံထုတ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆီးထိုးထားတဲ့နိုင်ငံသားတွေဟောင်ကောင်ကနေတရုတ်ပြည်မှာကြီးကိုလာရောက်ခွင့်ပေးမယ်လို့စနေနေ့ကတရုတ်နိုင်ငံကကြေညာလိုက်ပါတယ်။တရုတ်နိုင်ငံထုတ်ကာကွယ်ဆီးတွေကိုဆောင်ရွက်ဆောင်ရမ်းလိုအပ်ချက်အနည်းငယ်နဲ့ကမ္ဘာတစ်ဝန်းကလက်ခံလာနိုင်မှုတရုတ်ကမျှော်မှန်းနေတာဖြစ်ပါတယ်။ဒီကာကွယ်ဆီးတွေအတွက်အနောက်နိုင်ငံတွေကခွင့်ပြုချက်မရသေးသလိုပြည်ပနိုင်ငံထုတ်ကာကွယ်ဆီးတွေကိုလည်းတရုတ်နိုင်ငံအတွင်းမှာခွင့်ပြုထားတာမရှိသေးပါဘူး။အီတလီနိုင်ငံမှာလာမယ့်စက်တင်ဘာလမှာနိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းကိုကိုဗစ် -19 ကာကွယ်ဆေးထိုးပြီးဖို့ခန့်မှန်းထားတယ်လို့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအထူးအဖွဲ့ဝင်တဦးကစနေနေ့ကပြောပါတယ်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်စင်တာစီးရင်တွေအရအီတလီမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 3.2 သန်းနဲ့သေဆုံးသူက3,000ကျော်ရှိပါတယ်။အခုလိုကာကွယ်ဆေးထိုးဖို့တွန်းပြင်လှုပ်ဆောင်နေတဲ့ကြားမှာပဲယောဂကူးစက်မှုနှုန်းကျဆင်းမှုအတွေ့တင်းလာနေကစပီးအီတလီမှာအသွာအလာကန့်သက်ချက်အသစ်တွေချမှတ်ဖို့ရှိပါတယ်။အခုထိတစ်ကမ္ဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူ 119.4 သန်းနဲ့သေဆုံးသူက 2.6 သန်းရှိပါတယ်။အမေရိကန်နိုင်ငံမှာကူးစက်သူ 29.4 သန်းနဲ့အများဆုံးဖြစ်ပြီးဘရာဇီးမှာ 17.4 သန်းနဲ့အိန္ဒိယမှာ 17.3 သန်းရှိပါတယ်ရှင်။ရုရှားနိုင်ငံမော်စကိုမြို့မှာစနေနေ့တုန်းကလွတ်လပ်တဲ့ဒေသန္တရအုပ်ချုပ်ရေးလက်ထောက်များဆိုတဲ့ညီလာခံကိုရဲတပ်ဖွဲ့ကဝန်ရောက်စီးနှင်းပြီးတော့ညီလာခံတက်ရောက်သူ180ကျော်ကိုဖမ်းဆီးခဲ့ပါတယ်။ကျင်းပတဲ့ဒီမိုကရေစီရေးဆွေးနွေးပွဲညီလာခံဟာအစိုးရကသတ်မှတ်ထားတဲ့မလူလားအတဲ့နိုင်ငံရေးအဖွဲ့အစည်းတွေနဲ့ဆက်နွယ်ပတ်သက်နေပြီးဥပဒေချိုးဖောက်တယ်လို့ရုရှားအာဏာပိုင်တွေကဆွဆွဲခဲ့ပါတယ်။စီလုံးညီညွတ်တဲ့ဒီမိုကရက်များဆိုတဲ့အဖွဲ့နဲ့နိုင်ငံတဝန်းကဒေသန္တရအုပ်ချုပ်ရေးလက်ထောက်တွေကိုယ်စားလှယ်လောင်းဖြစ်လာနိုင်သူတွေလာမယ့်ဆောင်းပုံမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့မဟာဗျူဟာတွေကိုဆွေးနွေးကြတာပါဒေသန္တရအုပ်ချုပ်ရေးအစ်စင်မှာအပြောင်းအလဲတွေရှိနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးနေတုန်းမှာညီလာခံခန့်မှန်းတွေကိုရဲတွေဝင်လာပြီးတော့ဆွေးနွေးပွဲအစီအစဉ်တွေပြီးဆုံးသွားပြီလို့ကြေညာခဲ့ပါတယ်နီလာကဟာ2018ခုနှစ်ကရုရှားအစိုးရကမလူလားအတဲ့တဲ့ရင်အဖြစ်သတ်မှတ်ခဲ့တဲ့ပြပရောက်ရုရှားစီးပွားရေးသမားမီခေးခေါ်ဒူခေါဖစကီနဲ့ပတ်သက်တဲ့ Open Russia အဖွဲ့ကကမကထလုံးကျင်းပတာလို့အာဏာပိုင်တွေကပြောပါတယ် ရုရှားရဲ့ဖွဲ့စည်းပုံစနစ်အခြေခံတဲ့ကာကွယ်ရေးစနစ်ကိုအနည်းငယ်ပြုနိုင်တဲ့ပြပကအစိုးရလက်ရောက်ခံမဟုတ်တဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားတယ်ဆိုတဲ့ဥပဒေနဲ့အာဏာပိုင်တွေအရေးယူတာဖြစ်ပါတယ်။ဆွေးနွေးပွဲမှာအဓိကမိန့်ခွန်းပြောသူတွေမော်စကိုဒေသခံအစိုးရကိုယ်စားလှယ်တွေအပြင်တည်င်းတောက်တွေနဲ့ညီလာခံတက်ရောက်သူတွေပါစနေနေ့ကထိမ့်သိမ်းခံရပါတယ်။ညီလာခံဟာအပြန်အလှန်ပညာရေးအသည့်ဖလှယ်တဲ့ဆွေးနွေးပွဲသာဖြစ်ပြီးမကျင်းပစီခြင်းရဲ့အာဏာပိုင်တွေဘက်ကကြိုတင်တမ်းမြင်နိုင်တဲ့အခွင့်အရေးတွေရှိရတဲ့လူတွေနိုင်ငံရေးမှာမပါဝင်ရဲအောင်တက်တက်ချင်းချောက်တာဖြစ်တယ်လို့ထိမ့်သိမ်းခံရသူတူဖြစ်တဲ့ Open Russia အဖွဲ့အမှုဆောင် Director Andrei Pivovarov ကဗီဒီယိုကတစ်ဆင့်ပြောဆိုခဲ့ပါတယ်ရှင်American ပြည်ထောင်စုကမြောက်ကိုရီးယားကိုတန်တမန်ရေးအရာဆက်သွယ်မှုအပေါ်မှာတုံ့ပြန်မှုမရရှိသေးဘူးလို့ American အစိုးရအစစ်မြစ်အရာရှိသူကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့ February လအလယ်လောက်ကနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်ယုံအပါအဝင်တန်တမန်ရေးနည်းလမ်းနဲ့မြောက်ကိုရီးယားတို့ကိုနောက်ွယ်ကနေဆက်သွယ်ဖို့ကြိုးစားခဲ့တယ်လို့အဲ့ဒီ American အကြီးတန်းအရာရှိကအစနေနေ့ကပြောပါတယ်။လာမယ့်သတင်းပတ်ထဲ American အစစ်မြင့်တန်တမန်တဦးနဲ့ကာကွယ်ရေးဝန်ကြီးတို့ဒေသရင်းနိုင်ငံတွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကသွားရောက်မှာဖြစ်တာမို့သမ္မတဘိုင်ဒန်အစိုးရအနေနဲ့မြောက်ကိုရီးယားအရေးဘယ်လိုကင်တွယ်မလဲဆိုတာကိုလူတွေပို့ပြီးတော့စိတ်ဝင်စားလာပါတယ်။အမည်မဖော်လိုတဲ့အဲ့ဒီ American အကြီးတန်းအရာရှိရဲ့ပြောကြားချက်မှာအသေးစိတ်အချက်လက်တွေမပါဝင်ပေမဲ့သမ္မတဘိုင်ဒန်အစိုးရအနေနဲ့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားအဖွဲ့ယုံအပါအဝင်မြောက်ကိုရီးယားတို့ကိုလမ်းကြောင်းမျိုးစုံကနေဆက်သွယ်ဖို့ကြိုးစားခဲ့ပြီးအခုအချိန်ထိတုံ့ပြန်တာမရှိသေးဘူးလို့ဆိုပါတယ်။ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်တမန်အဖွဲ့ကတော့ဒီအပေါ်မှာတစုံတရာမှတ်ချက်မပေးပါဘူး။အရင်သမ္မတဒေါ်နယ်ထရမ့်တုန်းကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မကြုံစဘူးတိုက်ရိုက်ဆွေးနွေးမှုတွေပြုလုပ်ခဲ့ပေမဲ့မြောက်ကိုရီးယားတို့နျူကလ িয়ার လက်နက်စွန့်လွတ်အောင်တော့မလုပ်ဆောင်နိုင်ခဲ့ပါဘူးရှင်။ American နဲ့ Mexico နိုင်ငံတွေစက်ကိုရောက်လာတဲ့ရွှေပြောင်းဝင်ရောက်လာသူကလေးတငယ်ကိစ္စကိုပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲရေး agency FEMA အနေနဲ့တုံ့ပြန်ကင်တွယ်ဖို့ American ပြည်တွင်းလူမျိုးရေးဌာနကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲရေး agency ကရည်ကြီးမှုမုန်တိုင်းတိုက်ခတ်မှုအပါအဝင်တဘာဝ BND ကိစ္စတွေကိုပုံမှန်တုံ့ပြန်ကင်တွယ်လေးရှိပါတယ်။အခုတော့အဲ့ဒီ agency အနေနဲ့လာမယ့်ရက်60အတွင်းမှာနေဆက်ကိုရောက်နေတဲ့ကလေးတငယ်တွေလိုအပ်တဲ့အကူအညီနေရာထိုင်ခင်းနဲ့ပို့ဆောင်ရေးလုပ်ငန်းတွေကိုကူညီပေးရမယ်လို့ပြည်ရင်းလုံခြုံရေးဝန်ကြီးအလီဟန်ဒရိုမာယိုကာစ်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။အခုကြေညာချက်ကရွှေ့ပြောင်းဝင်ရောက်သူတွေကိစ္စမှာဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရအနေနဲ့လူသားချင်းဆိုင်ရာစာနာထောက်ထားမှုနဲ့နိုင်ငံရေးအကျပ်တွေဘလောက်ထိရင်ဆိုင်နေရသလဲဆိုတာကိုပြသနေရလဲဖြစ်ပါတယ်။သမ္မတဘိုင်ဒန်ကအရင်သမ္မတဟောင်းဒေါ်နယ်ထရမ့်တင်းတင်းကြပ်ကြပ်ချမှတ်ထားခဲ့တဲ့ရွှေ့ပြောင်းဝင်ရောက်သူတွေဆိုင်ရာမူဝါဒကိုပြောင်းလဲပြစ်ပြီးမှနေဆက်ကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူအရေးတွေတိုးလာတာဖြစ်ပါတယ်။ဒေါ်ရရှင်များရှင်တင်းငွေလေးညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ခန္ဓာတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။စစ်တပ်အာဏာသိမ်းမှုကိုငြင်းငြမ်းစွာဆန္ဒပြကြတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေကဒီနေ့မှလည်းအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်ရန်ကုန်တိုင်းလှိုင်သာမြို့နယ်မှာဆန္ဒပြတဲ့သူ9ယောက်ပါဝင်နိုင်ငံတော်မှ17ယောက်ထပ်မံထိဆုံးသွားခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ပြန်လာတဲ့မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရန်ကုန်ပါဝင်နိုင်ငံတော်မှာဆက်လက်ဖြစ်ပွားခဲ့ပြီးတော့ဒီဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကဒီကနေ့မှလည်းအင်အားသုံးနေနေကြတာကြောင့်ထိခိုက်သေးဆုံးတာတွေရှိခဲ့ပါတယ်။ဟိုပြည်နေပါပြီခင်ဗျာကျွန်တော်တို့ဒါ၃ထိပ်ရောက်လာပြီခင်ဗျာ၃ထိပ်မှပြည်နေပါပြီခင်ဗျာ။ကျွန်တော်ဒါမြန်မာနိုင်ငံရဲ့ရဲတပ်ဖွဲ့တွေရန်ကုန်နောက်ပိုင်းကနိုင်သာမြို့နယ်မှာလည်းဆန္ဒပြတဲ့သူတွေဟာအောင်စရာတရားအစင်တစ်ထိပ်ကနေမိကွက်ဈေးအထိတပိတ်စခန်းတွေဖွင့်ပြီးဆန္ဒပြနေကြတာဖြစ်ပြီးတော့ဒါကိုရဲနဲ့စစ်တပ်ဘက်ကပြစ်ခတ်နေနေကြတာကြောင့်ခုနှစ်ယောက်ထပ်မနေသေးဆုံးသွားတယ်လို့နိုင်ငံသားချက်ချင်းဤအဖွဲ့က VOE ကိုပြောပါတယ
်။ဟုတ်ကဲ့လက်ရှိကကိုတေဆုံးသူကခုနှစ်ယောက်ပဲဒါပေမဲ့ဟိုဟာလေးသူအခုကနောက်ထပ်တေရဲတွေတော့တေမတော့ပါဘူးကြာနောက်ဆုံးတေ။တေရဲတေရဲတေရဲကမှန်းကြီးရောတော့လောက်ရှိတယ်ကြာတကားလောက်ရှိတယ်
နိုင်ငံကဆန္ဒပြပွဲတွေကိုနေနေဖို့အတွက်ရဲနဲ့စစ်တပ်ကအင်အားအများပြားဒီနေ့မှချထားခဲ့ပြီးတော့ဘေးနောက်တရားထိတ်မှလည်းပြစ်ခတ်တာတွေရှိခဲ့တယ်လို့နိုင်ငံမျိုးကန်တူကပြောပါတယ်
။သူတို့ကဒီနေ့တရားများတယ်တမင်ကဖြုတ်ခွဲဖို့အစီအစဉ်ရှိတယ်မလေးရရဲ့ပြင်းမှာထည့်ကျင်ရတော့တာကိုပြစ်တာတော့ FM အကူမှန်ရှိမှာပြစ်တာအဲဒီတော့ကဘာကကောင်းရအဲအချက်သားတုံးတဲ့ကဒဗရက်ကတ်ဒီနေ့
ဆယ်ပြီးတော့ချေတယ်ဝင်လာတာအစရရရပြီးတော့လည်းရတယ်ပြီးတော့လည်းနိုင်တာတော့လာတယ်ပြစ်ပြီးတာတော့ညသူတို့မနဲ့ကဆိုရင်ဟောလောက်တယ်ဗျဆယ်နာရီခွဲလောက်တယ်အဲ့နိုင်တရားအဲ့ဂျူရာအင်းကဟောအတူတူကာထားတယ်ဟောပေါ့ဒီအကာတွေကိုအဲ့မှာတာတွေပါတယ်ပါတယ်ဗျအဲ့ဒါကိုဒီကောင်လေးရှုပ်လိုက်တာဒီမှာအခုစစ်ပြစ်နေတဲ့ဟောရီကရာဘာကြီးတော့သိမတုံးတော့စဖြစ်တဲ့ကြီးအဖြစ်ကြီးလဲဒီစတိုင်စနိုက်ပါပါတယ်ရဲကားကဆယ်ကြီးရှိတယ်အဲ့ဒါကနေခင်းပိုင်းမှာထွက်လာတာဒီအဖွဲ့ပိုင်းထဲမှာတနက်ဖြစ်တဲ့အဖွဲ့တော့မနေ့ကလေးကရောက်နေကားတွေကအဲ့ဟိုဟာပေါ့စစ်ကားအကြီးနဲ့၃စီးအဲ့မရှိပြေးရဲကားပုံဆိုတော့၆စီးတော်တော်များတယ်ဗျပြောရမယ်ဆိုတော့သူနောက်ပြီးတော့တနေရာထဲမှာမဟုတ်ဘူးသူတို့ကဖြစ်တာများတယ်ဗျရဲအင်အားနဲ့စစ်သားအင်အားလည်းများတယ်ဗျအ
န်နာမာတီနဲ့ဆန္ဒပြပွဲတွေအတွင်းမိလောင်ချမ်းသာတွေလည်းရှိခဲ့ပါတယ်ဆန္ဒပြတဲ့ပြည်သူတွေကလမ်းတွေမှာပိတ်ဆို့ကာယံထားတဲ့အကာယံအတားအဆီးတွေကိုလုံခြုံရေးတွေဘက်ကမိရှုတာတွေရှိခဲ့သလိုစက်ရုံသုံးရုံလည်းဒီနေ့မှာမိလောင်တာရှိခဲ့တယ်လို့လိုင်သာမျိုးကနောက်တူကပြောပါတယ
်မိလောင်တာတော့သူကဝါချော့ပြီးပြီးလောင်တာလားဘယ်လိုလောင်တာလဲမသိဘူးကျွန်တော်ဒီဘက်မှာမဲနေတော့နောက်မှမိလောင်တာပဲတော့ဒီဘက်ထဲမှာသူဘခွဲပြန်မိလောင်တာပဲလို့ဖြစ်တဲ့အချိန်မှာရှေလီမန်တမှုဆောင်ပေါ့ရှေလီမန်တမှုဆောင်ခုနှစ်ဆင်းပါခဏလောဆယ်ငွေကျင်းနဲ့ရှင်နေကားတော့ပြည်တယ်ကျွန်တော်စက်ရုံတေဝါတော့မသိဘူးကြာစက်ရုံသုံးရုံတော့တရင်ရတယ်ခု
နောက်ပြန်ရန်ကုန်တိုင်းတွင်းကတာမွေကြီးမင်းတိုင်းမြောက်ကလာသင်္ကန်းကျော်ပါဝင်တခြားနေရာတော်များများမှလည်းဆန္ဒပြတာတွေရှိခဲ့ပြီးတော့လုံလုံလေးတွေဘက်ကလည်းအကြမ်းဖက်ဖြုတ်ခွဲတာတွေရှိခဲ့တာကြောင့်တာမွေမြို့နယ်မှာတော့တယောက်သေဆုံးသွားခဲ့ပါတယ်ချူပြည်သာဘက်မှာဆိုရင်လည်းလုံလုံလေးတွေဘက်ကပြစ်ခတ်နေနေတာကြောင့်၄ယောက်ထပ်မနေတနက်တရာတွေရရှိတာကို Facebook လူမှုကွန်ရက်တွေမှာတွေ့နေရပါတယ်ထိုင်းထဲမှာပဲဗကူတိုင်းဗကူမြို့မှာလည်းငင်းညမ်းစွာဆန္ဒပြတဲ့သူတွေကိုရဲနဲ့စစ်တပ်ကကြီးစစ်တွေနဲ့ပြစ်ခတ်နေနေကြပါလေ ဗကူမြို့ကမော်ဂန်ရက်ွက်တွင်မှာဆန္ဒပြနေကြတာကိုလူမျိုးရေးတွေကပြစ်ခတ်တာကြောင့်အသက်16နှစ်အရွယ်ဆန္ဒပြလူငယ်တဦးဘဲဘက်ရဲအုံမှာထိမှန်တည်ဆုံသွားခဲ့ပါလေဒါပြမန္တလေးမြို့မှာဆိုရင်လည်းဒီနေ့မှာဆန္ဒပြတဲ့သူတဦးသေဆုံးခဲ့တယ်လို့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းတဦးသေဆုံးတယ်လို့သိရပါတယ်။ VOA ကရရှိတဲ့သတင်းတွေအရတော့ပြီးခဲ့တဲ့ February 1ရက်နေ့စစ်တပ်အာဏာသိမ်းချိန်ကစပြီးတော့ရဲနဲ့စစ်တပ်ကအင်အားသုံးနှိမ်နင်းတာတွေကြောင့်အခုချိန်ထိသေဆုံးသူဦးရေဟာ100ကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
မြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့အင်အားသုံးနှိမ်နင်းမှုတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်လို့တယောက်နဲ့တယောက်အားပေးနေကြဖို့ဗြိတိန်နိုင်ငံကဆေးရောဂါထုခုဆရာဝန်ကြီးဒေါက်တာမောင်ဦးကာကအကြံပြုပါရယ်စိတ်ပူပင်တဲ့ယောဂါစိတ်ဖိစီးတဲ့ယောဂါတွေမဖြစ်အောင်လို့ဘယ်လိုကာကွယ်မလဲမဆုမြတ်မုံကမေးမြန်းထားပါရယ်ဒီဘက်မြန်မာပြည်အစီအစဉ်မှာတင်ဆက်ပြရမယ
်ဆရာဒီမြန်မာနိုင်ငံမှာပေါ့နော်ဒီအာနာသိမ့်မှုဖြစ်ပြီးတဲ့နောက်ပိုင်းမှာလူတွေကတော်တော်လေးဒီစိတ်ထဲမှာမကျေနပ်မှုတွေဒီမခံမရဖြစ်တာတွေပေါ့လေအဲ့ဒါတွေတော်တော်လေးခံစားရတယ်ဆိုတာဒီမြန်မာနိုင်ငံအနှံ့မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုကြည့်လို့ရှိရင်သိနိုင်ပါတယ်ရှင်ဆိုတော့အဲ့ဒီစိတ်ခံစားမှုတွေကဘလို့အခြေအနေမျိုးမှာရောက်တဲ့အခါကြလို့ရှင်ကိုယ့်ရဲ့ကျန်းမာရေးကိုထိခိုက်တယ်လို့ဆရာတို့လိုစိတ်ပညာရှင်တွေအနေနဲ့သတ်မှတ်ပါလေရှင်အဲ့ဒါအရင်ဆုံးဖြေပေးပ
ါကျေးဇူးပါမဆင်းမြတ်ပါဒီဟာဒီမေးခွန်းကိုမဖြေခင်ကျွန်တော်အနောက်ကလေးကိုတစ်ချက်လေးနည်းနည်းလေးပြန်ပြီးတော့သွားလိုက်ချင်တယ်။ဘာဖြစ်လို့ဆိုတော့ဒီဟာကတနိုင်ငံလုံးနဲ့အပွမ်းပေါ့နော်။နိုင်ငံနဲ့အပွမ်းပြည်လုံးကျွတ်အထွေထွေတပိတ် revolution လုပ်နေတာပေါ့နော်။ခေပြောင်းကြော်ထိုင်ရေးလုပ်တယ်ဆိုရင်လည်းမမှားပါဘူး။အဲ့တော့ဒီဟာကဒီချိတ်ကျမ်းမာရေးကိုထိခိုက်လာဆိုတဲ့ဟာကျွန်တော်လက်စိတ်ဆေးအောင်ဆေးရောဂါဆေးအောင်ဆိုတဲ့အတွက်တော့မလို့ကျွန်တော်လေးလာကြည့်လိုက်တယ်။လေးလာကြည့်တော့ဒီကမ္ဘာပေါ်မှာနိုင်ငံတော်တော်များများနိုင်ငံပေါင်း100နဲ့မှ90လောက်ဒီလိုမျိုး protest demonstration revolutions campaign တခုမဟုတ်တခုအများအားလုပ်ကြတယ်။ကမ္ဘာလူကြီးဒီ 99% လောက်ကလည်းဒီလိုမျိုးတွေလုပ်ဖူးတဲ့အတွေ့အကြုံရှိတယ်ဆိုတော့ဒါမှတ်တမ်းနေရှိတယ်။ဒါပေမဲ့ sadly ပေါ့နော်။ဒီလူတွေလုပ်တဲ့လူတွေရဲ့စိတ်ရောဂါအခြေအနေပေါ်မှာ impact ဘယ်လိုမျိုးရှိလဲဆိုတဲ့ဟာကိုလေလာထားတဲ့ဟာကတော်တော်လေးနည်းတယ်။အားနည်းတာကိုတွေ့ရတယ်။နည်းပေမဲ့တချို့စာလမ်းတွေမှာအဓိကကတော့ဒါစိတ်ကျမ်းမာရေးကိုထိခိုက်နိုင်တယ်နော်။အခုဒါမှမေကုံးမရောက်လား။ဒါထိခိုက်နိုင်လဲဆိုတော့သူကနံပါတ်1ကတော့စိတ်ကြယောဂါပေါ့နော်။ဗမာလူစွန်းစိတ်ကြယောဂါ depression ပြီးတော့စိတ်ပူပန်တတ်တဲ့ယောဂါ anxiety နောက်ကျွန်တော်တို့ဒီ post traumatic stress ရာကပြန်ပြီးတော့အရင်တန်းရဖြစ်ခဲ့တဲ့ဟာကို trauma ကိုပြန်ပြီးတော့ပြန်ပြန်သတိရနေပြီးတော့စိတ်မှာစိတ်ဖြည့်ဆည်းမှုဖြစ်တဲ့ယောဂအဲ့လိုမျိုးလေးတွေခံစားရတာကိုကျွန်တော်တို့ကဒါလေးလာတွေ့ရှိရအဲ့တော့ဒီစိတ်ညယောဂတို့စိတ်ပူပန်တဲ့ယောဂတို့ခုနကကျွန်တော်ပြောတဲ့ PTSD တို့ဒါတွေကအခုဖြစ်လာဆိုတော့အခုမဖြစ်ပါဘူးအခုလူတွေကြုံတွေ့နေရတဲ့အခုချိန်မှာမြန်မာပြည်သူလူထုကြုံတွေ့နေရတဲ့ခါကစိတ်ဖြည့်ဆည်းမှုပေါ့စိတ်ဖြည့်ဆည်းမှုကတော့တကယ်ကိုကြုံတွေ့နေရတယ်နောက်စိတ် emotional roller coaster ပေါ့နော်စိတ်ကအနေအမြင့်တွေအများကြီးဖြစ်တယ်ဝမ်းသာတာတွေဖြစ်တယ်ဝမ်းနည်းတာတွေဖြစ်တယ်ဒေါသထွက်တာတွေဖြစ်တယ်ယူကျိုးမရတာတွေဖြစ်တယ်ခံပြင်းတာတွေဖြစ်တယ်ပြီးတော့မကျေနပ်တာတွေဖြစ်တယ်ဒီဟာတွေကတနေ့တည်းမှာပဲရရှိတဲ့တည်င်းချက်လက်ပေါ်မှာမူတည်ပြီးတော့ပြည်သူလူထုရဲ့စိတ်ခံစားမှုတွေပြောင်းလဲနေအဲ့တော့ဒါကိုစိတ်ယောဂါလို့ပြောမလားဆိုတော့ကျွန်တော်တို့ကမပြောပါဘူးဒါကပုံမှန်ဖြစ်တဲ့ normal stress reaction เนาะပုံမှန်ပဝင်းကျင်မှာကြုံတွေ့နေရတဲ့အခက်အခဲတွေကြောင့်ဖြစ်လာတဲ့စိတ်ကအုံမှန်တုံ့ပြန်မှုပါဒါစိတ်ယောဂါမဟုတ်ပါဘူ
းဆိုတော့ဒါပေမဲ့အဲ့ဒါကကျန်းမာရေးကိုဘလို့အခြေအနေမျိုးမှာရောက်တဲ့အခါမှာကျန်းမာရေးကိုယ့်ရဲ့ကျန်းမာရေးပေါ့နော်ဒီဟိုကိုကျန်းမာရေးစိတ်ကျန်းမာရေးဘိုင်းကိုထိခိုက်တယ်လို့ရောဆရာတို့ပြောလို့ရလဲရှင့
်ဒီလူတွေကစိတ်တက်ကြသွားမယ်ဘာမှလှုပ်ချင်ကြင်သိမရှိတော့ဘူးအရှုံးပေးလိုက်မယ်ဆိုရင်တော့ဒါစိတ်ကျန်းမာရေးကိုထိခိုက်ဖို့အချက်တာပို့ပြီးတော့များသွားတယ်အလိုတော့သွားပါပြီဆိုပြီးတော့စိတ်လျှော့လိုက်လို့ရှင်အဲ့ဒီအချိန်မှာဖြစ်မဲ့စိတ်ယောဂါတွေအရောပို့ပြီးတော့ဒါခုနကကျွန်တော်ပြောတဲ့စိတ်ကြယောဂါလို့စိတ်ပူပန်တတ်တဲ့ယောဂါလို့ဆိုတာဖြစ်လာနိုင်တယ်ဒါပေမဲ့အဲ့ဒါကိုကာကွယ်ဖို့ဆိုရင်တော့စိတ်တက်မကြဖို့ဒါအရေးကြီးတယ်အဲ့ဒီအတွက်ဆိုရင်တော့ကျွန်တော်ကအချက်၃ချက်ပြောချင်တယ်ပေါ့နော်အဓိကကုထုံးကတော့ဆက်လက်ပြီးတော့စီးလုံးရမယ်အဲ့စီးလုံးတဲ့ပြင်မှာမှတို့နောက်တစ်ခုဒီ research မှာတွေ့ထားတာက connected ဖြစ်ရအားလုံးဒီကြောင်းနဲ့တရားအနေနဲ့ဆက်တွေ့ပြီးတော့အားပေးနေရအဲ့တော့ကျွန်တော်ရဲ့သုံးသပ်ချက်ရဆိုရင်လက်ရှိဆိုရင်မှာပြမှာကျွန်တော်တို့ဂျန်စီတွေရှိတယ်ဒီဒါမှထွက်ပြီးတော့ဆန္ဒပြနေတဲ့ဒီရဲဘော်တွေရှိတယ်ပြီးတော့စပီဒီယမ်လုပ်နေတဲ့ရဲဘော်တွေရှိတယ်နောက်ပြည်သူလူထုတွေရှိတယ်သူတို့အားလုံးကနံပါတ်1 United ဖြစ်နေဒါစေယောဂါကိုကာကွယ်နိုင်တယ်နံပါတ်2ကြောင်းနဲ့တရားအချင်းချင်း connect လုပ်ပြီးအားပေးနေရနောက်ပြီးတော့motivated ဖြစ်ရမှာ motivated ဆိုတာဘာလဲဆိုတော့ပန်းနိုင်တစ်ခုကိုသွားတဲ့အခါမှာဒီသွားနေတဲ့အောင်မြင်ရင်ငါတို့ဘာလုပ်မယ်ဆိုတဲ့စိတ်ကလေးနဲ့ကိုကဟိုကျွန်တော်တို့ငငယ်တော့ကြိုက်ချူရတတ်တယ်ဆိုကြိုက်ချူရတတ်ရင်ဟိုဟာရောက်တော့မယ်တကွေးကြိုင်ရောက်တော့မယ်တကွေးကြိုင်ရောက်တော့မယ်အဲတောက်ချင်မှတော့ရအောင်မှာဒါပေမဲ့လည်းအဲ့ဒီလိုမျိုးအားပေးနေနောက်ဆုံးတော့ဟိုတက်ချူဖျားကြီးလည်းဖူလိုက်အောင်အားလုံးကဂျန်နဲ့ stress ကြီးပင်ပန်းနိုင်ပုံတော့ပျောက်သွားအဲ့ဒီလိုမျိုးစိတ်ကလေးနဲ့အဲကျွန်တော်လည်းတက် motivate ဖြစ်အောင်အားပေးနေရကျွန်တော်တို့ကငါတို့ဒီအောင်သွားရင်ဘာလုပ်ကြမှာလဲဟမ်ဈာမရေးအတွက်ဘာလုပ်မှာလဲလူမှုရေးအတွက်ဘာလုပ်မှာလဲပညာရေးအတွက်ဘာလုပ်မှာလဲအမျိုးသားအားလုံးအတွက်ဘာလုပ်မှာလဲဒီဟာမျိုးစဉ်းစားထားရင်ဒါက motivate ဖြစ်အဲ့လို motivate ဖြစ်နေရင်ဆက်ပြီးတော့ lunch ဆက်ရှောင်းနိုင်ချီတက်နိုင်ဒါပြည်သူလူထုတရားလုံးအတွက်ကိုပြောတာဒီပြည်သူလူထုကဒီလိုသာလုပ်လို့ရှိရင်ဘယ်နဲ့ကစေယောဂာနဲ့ပတ်သက်တဲ့ highlight မဖြစ်လာတော့ပါဘူး။ဒါကိုလည်းကာကွယ်ပြီးသားဖြစ်သွားမှာ
။အခုပေါ့နော်ဒီမြန်မာနိုင်ငံမှာဒီမြန်မာနိုင်ငံတဝမ်းမှာဆန္ဒပြနေတာတွေကိုကြည့်လို့ရှိရင်များသောအားဖြင့်ကလူငယ်တွေပါဆိုပြောရင်တော့အသက်20ဝန်းကျင်ရဲ့အရွယ်လူငယ်တွေလို့အများစုကပြောလို့ရပါတယ်။ဆိုတော့အဲ့ဒီလူငယ်တွေကနေ့တိုင်းသူတို့လမ်းပေါ်ထွက်ပြီးဆန္ဒပြနေတယ်။နောက်သူတို့မျက်စိရှေ့မှာပဲပေါ့နော်။အခုဆိုရင်ဒါအင်အားသုံးပြီးတော့ဖြိုခွဲခံရတာတွေတွေ့နေရတယ်။ဆိုတော့အဲ့ဒီလိုလူငယ်တွေရဲ့စိတ်ထဲမှာဒီလိုမျိုးမြင်နေတွေ့နေရတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ပေါ့နော်သူတို့စိတ်ထဲမှာရောဘယ်လိုမျိုးစိတ်ဓာတ်တွေဖြစ်သွားနိုင်တယ်လို့ဆရာပြောလို့ရလဲဆရာ
အဲ့ဒါလဲ really good question ညဘာဖြစ်လဲဆိုတော့ဟိုဒီပြည်သူလူထုတွေကို fear factor ကိုကြောက်စိတ်ဝင်သွားအောင်လို့လှုပ်ဆောင်နေတဲ့အချက်တွေအများကြီးရှိတယ်ကြောက်စိတ်ဝင်သွားအောင်လို့ဒဏ္ဍာရီဖောက်တယ်ခေါင်းတဲတဲ့ကိုပစ်တယ်လူတွေကိုဒီဘာမှပြန်လည်မခုခံတဲ့လူငယ်လေးတွေကိုဟိုမတရားရိုင်းနှက်တယ်နောက်အိမ်တွေကိုမတရားဝင်ဖြတ်တယ်။မင်းမဲ့ဇေယိုက်တွေလုံနေတဲ့ဟာတွေကဒါလူတွေကိုကြောက်စိတ်ဝင်အောင်လုပ်တယ်။အဲတော့သူတို့တွေကခုနကကျွန်တော်ပြောသလိုမျိုးပဲ။ခုနက၃ချက်ကိုပဲပြန်သွားမယ်။ United, Connected, Motivated ဖြစ်နေရင်ဒီဟာတွေကဒါကြော်ထားနေတယ်။နောက်ဒီခုနကပြောတဲ့လူငယ်တွေပေါ့နော်။လူငယ်တွေကကျွန်တော်တို့ထက်တားတဲ့ချက်တွေအများကြီးရှိတယ်။ Creative mind တွေရမ်းတော်တယ်။ကျွန်တော်ချီးကျူးတယ်လေးစားတယ်။အဲ သူတို့တွေကအဲ့လိုမျိုးလေးတွေနဲ့ creative step လုပ်ပါဆက်ပြီးတော့ဟိုဟိုကိုမင်းကိုနိုင်ပြောသွားတယ်လို့မျိုးပေါ့နော်လူတိုင်းရထားကောင်းလို့ဆိုတော့သူတို့ဒါ psychologically သူတို့ကိုအားပေးနေတာပဲဗျာအဲ့ဒီစကားမျိုးလေးတွေနဲ့သူတို့ဆက်ပြီးတော့လုပ်သွားရင်သူတို့ခုနကပြောတဲ့ဒီအနိဋ္ဌာယုံတွေပေါ့နော်ကြောက်စိတ်တွေအနိဋ္ဌာယုံတွေကိုဟိုဖြေရှင်းနိုင်မှာပါဒါပေမဲ့ connected ဆိုရင်တကယ်လို့စိတ်ထဲမှာတခုခုအဲ့လိုတင်းကျပ်နေတဲ့ဟိုငိုချင်စိတ်တွေပေါ်လာမယ်ပေါ့ဟိုအများပဲအိတ်မရဘူးမနေ့ပိုင်းတိုင်းဘလို့ဖြစ်မှလဲဘယ်တယောက်ကကြိုးမှလဲဘယ်တယောက်ကိုရိုက်မှလဲဒီလိုမျိုးစိတ်လေးတွေပေါ်လာရင်အချင်းချင်းစကားပြောပါအချင်းချင်းအားပေးစကားပြောပါဒါကလမ်းပေါ်မှာထွက်ပြီးဆန္ဒပြတဲ့လူတွေနော် CDM လုပ်နေတဲ့လူတွေမှာလဲသူတို့စိတ်ဖြစ်စီမှုသူတို့ရှိတယ်လို့ကျွန်တော်ချင်တယ်သူတို့မှာကြတော့ငါတို့ဘယ်တော့လာထားမှလဲဘယ်နေ့ဘယ်မိန်ထုတ်မှလဲဘယ်တော့လာကမပေးဘူးလဲဘလို့စောင့်ဝင်နေရဘလို့လဲဒါမျိုးတွေသူတို့မှာလဲဒီစိတ်ဖြစ်စီမှုတွေရှိတယ်ရှိရင်အချင်းချင်းကိုယ်နဲ့လို့ပြီးတော့အားပေးပါစကားပြောပါကိုနဲ့ကကျွန်တော်ပြောတဲ့ဟိုကြိုက်ချီးရနမူနာပေါ့နော်နောက်တကူကြိုက်ရင်ရောက်တော့မယ်ဆိုရဲဟာလေးရဒါအဲ့ဒါမျိုးလေးနဲ့အားပေးပါနောက်ငါတို့ရရင်ဘာလုပ်မယ်ဆိုရဲဟာအတွေးကခေါင်းထဲမှာဝင်နေရင်အဲ့ဒီအတွေးလေးနဲ့အဲ့ဒီမှာ occupy ဖြစ်နေတာစိတ်ကိုပြောင်းလဲသွားတာနော်စိတ်ကိုဒီကြောက်ဒီဖြစ်ဖြစ်နေတဲ့အနိဋ္ဌာယုံတွေကိုအနည်းန်းတွေးမနေပဲနဲ့ငါတို့ပြီးသွားရင်ဘာလုပ်မယ်ဆိုရဲဟာနဲ့နေနေ switch လောက်ပါမိုင်းလေးကိုအဲ့ဒါမျိုးလုပ်ရင်သူတို့ကပို့ပြီးတော့ဒီ resilience ဆိုစိတ်ခွန်အားပို့ပြီးတော့ကောင်းလာမယ်စိတ်ချမ်းသာရေးပို့ပြီးတော့အားပြေလာအဲ့ဒါကအရေးကြီးပါတယ်ခင်ဗျာ
အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒီပြည်တွင်းမှာလည်းမဟုတ်ဘူးပေါ့နော်ဒီနိုင်ငံတကာမှာရှိနေကြတဲ့မြန်မာတွေကလည်းတစ်ချိန်လုံးစောင့်ကြည့်ပြီးတော့မှစိတ်ပူပန်ကြတယ်စိတ်သောကရောက်ကြတယ်အဲ့လိုမျိုးစိုးရိမ်မှုတွေဒီစိတ်ဖိစီးမှုတွေကိုပြေပြောက်သွားအောင်ရော့သွားအောင်ရောဆေးရတယ်ဘယ်လိုမျိုးအကြံပြုချက်ပါလဲရှင
်အဲ့ဒါanother good question ဗျာဟိုအဲ့ဒါကဒီဗမာပြည်တွင်းရောပြည်ပရောဗျာဟိုပြည်တွင်းမှာလည်းလူတိုင်းအပြင်မထွက်နိုင်တဲ့လူတွေရှိတယ်သူဖြင့်လူကြီးတွေပေါ့နော်တကြီးတွေဟိုတွေမဝီးဆင်းနဲ့ထွက်ချင်တဲ့လူကြီးတွေတော့ကျွန်တော်ကြားပါတယ်ဟာဒါပေမဲ့သူတို့တွေကလည်းအမြဲမပြတ်နားဆွနေတယ်ပြည်ပလူလည်းသိမ့်တယ်ဟိုအမြဲမပြတ်ကြီးနေတယ်ကြီးတော့ဘာနဲ့ဘာတူလဲဆိုတော့အခုဟာကဟိုနည်းနည်းလေး limitation ထားရမယ်ပေါ့နော်တချို့ untrusted source တွေတချို့ဘူးခေါ်လေး new term cyber လာတဲ့ဟာတွေအဲ့ဒါမျိုးတွေကဒါကိုယ့်ကိုစိတ်ချောက်ချောင်းစိတ်တက်ပြက်ပြောင်းဒါဟိုဘက်ကလုံနေတာလုံနေတဲ့ဟာတွေကိုဟိုမကြည့်နဲ့ခုနကပြောတဲ့ fear factor ဝင်အောင်လုံတဲ့ဟာတွေဖြစ်သွားရင်လူတွေကမလိုအပ်တဲ့စိုးရိမ်ပူပန်မှုတွေစိတ်ဖိစီးမှုတွေပိုများမယ်အဲ့တော့နံပါတ်1ကလားနံပါတ်2ကတော့ဓမ္မနိုင်ငံရဲ့အချိန်နဲ့ပြပအချိန်က time difference ကအဲ့ဒါက main factor လို့ကျွန်တော်ထင်တယ်ဟိုအထူးသဖြင့်အနောက်နိုင်ငံတွေမှာနောက်နိုင်ငံဒီမှာကညစဉ်ပမာပြည်မှာမနဲ့ဆိုတော့အကုန်လုံးကတိကျတော့ညမအိဖဲနဲ့ကြည်ကြအားပေးကြဟုတ်ပြည်သူလူထုကိုပြင်ပနေပြီအားပေးတော့နေနဲ့ညတွေနဲ့အကုန်မှားကုန်တယ်အဲတော့အဲ့ဒါတစ်ချက်နောက်အစားတောက်ပြက်နေကြတယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့ကိုယ်တိုင်ကခံစားနေရစားတာစားနေရတယ်ရလာမရှိဘူးဟုတ်မပြောဘူးပေါ့မပြောတဲ့စိတ်နဲ့ကြောင်ရရတာတခုခုခန္ဓာကိုယ်ကြီးကိုလုံနေရသူဖြစ်နေတော့ဒါပေမဲ့အဲ့ဒီစိတ်နဲ့လုံနေရပြီ။အဲ့တော့တောင်ဟောတစ်ခုနည်းနည်းလုတ်ပါ။ဒါမျိုးဆိုရင်ကိုရောစိတ်ရောကိုထောင်းစိတ်ကြီးဖြစ်သွားလိမ့်မယ်။အဲ့တော့အချိန်မှန်မှန်အဲ့ဖို့ကြိုးစားပါ။တတ်နိုင်တဲ့လောက်ပေါ့လေ။ဖြစ်နိုင်မှန်သိပါလေကြိုးစားပါ။ပြီးတော့အစားအသောက်ကိုလည်းပုံအချိန်မှန်မှန်လေးစားပါ။ပြီးတော့ connected လုတ်ပြီးတော့မယုံရတဲ့ source တွေ psychologically site ဝါလုတ်နေတဲ့ post တွေကိုထပ်ပါနဲ့မလုတ်ပါနဲ့။ဒါဆိုလို့ရှိရင်တော့ဟိုဒီပို့ပြီးတော့sick resilient စိတ်ကြမ်းမာရေးကိုပို့ပြီးတော့ကြံ့ခိုင်အောင်လုပ်တဲ့ဟာလေးတွေဖြစ်သွားမှာ
အခုလက်ရှိမှာဆရာလက်ဆုံးဆုံးကပြောပါတယ်ဒီစိုးရိမ်စိတ်တွေတောကရောက်မှုတွေကအခုချိန်တွေမှာတော့ဒါစိတ်ရောဂါဖြစ်တဲ့အဆင့်ကိုမရောက်သေးဘူးပေါ့လေဒါပေမဲ့ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာတွေထိခိုက်လာပြီဆိုလို့ရှိရင်ဒီကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးဖို့အလိုအပ်တဲ့ကုသမှုယူဖို့အတွက်ကရောဘလောက်ထိအရေးကြီးတယ်ဒါကိုဘလောက်ထိ view the site လုပ်တဲ့နေလို့ရောဆရာအနေနဲ့ပြောချက်ပါလဲရှင
်အဲ့ဒါတော့အရေးကြီးတယ်ဗျအဓိကဖြစ်မှာတော့စိတ်ကြယောဂါနဲ့စိတ်ပူပန်ယောဂါစေလုံးပူပန်နေပြီးတော့တခုခုမလုံနိုင်မကန်နိုင်နေဖြစ်မယ်ဟုတ်ဘာမှအဓိက concentration ပေါ့ဘင်းရာဝမှအာရုံစူးစိုက်လို့မရဘူးနောက်အားလုံးလို့ဟုတ်မပြောဘူးပြောတဲ့စိတ်လည်းမရှိတော့ဘူးအားမှလည်းလုံချင်ကန်နေစိတ်မရှိတော့ဘူးစားကြစိတ်လည်းမရှိဘူးအိတ်ချင်စိတ်လည်းအိတ်တယ်မပြောတော့ဘူးဆိုရင်တော့ဒါကဒီစိတ်ကြမ်းမာရေးအတွက်ဒီတိုင်ပင်တယ်ဗျကျွမ်းကျင်သူတွေနဲ့ပညာရှင်တွေနဲ့စကားပြောတင်တယ်။အဲဒါဖိတ်ချမ်းမာရေးဆိုတာကဟိုရှက်စရာမဟုတ်ပါဘူး။ကျွန်တော်တို့လူမှာနှစ်ခုပဲရှိတယ်ကိုယ်နဲ့စိတ်နဲ့ ကိုမကြမ်းမာရင်မကြမ်းမာလည်းဖြစ်ရင်ဖြစ်မယ်စိတ်မကြမ်းမာရင်မကြမ်းမာလည်းဖြစ်ရင်ဖြစ်မယ်ဟိုရှေးယူအယူဆပေါ့နော်လူတော်မတိုးမှာဆိုတာပေါ့လူတော်မတိုးမှာငါစိတ်ဝေဒနာခံစားနေရလို့ငါများလူတော်မတိုးလားအဲ့ဒါမျိုးမရှိပါဘူးခုနကကျွန်တော်ပြောတဲ့လက္ခဏာလေးတွေရှိလာရင်ကြပါဆရာအောင်လည်းဟိုပြောပါဒါရှက်ဆရာမဟုတ်ပါဘူးစိတ်ယောဂဖြစ်ရင်လည်းငါတော့စိတ်နည်းနည်းလေးဒီလိုမျိုးဖြစ်နေတယ်ဆိုရင်ဘေးနာပတ်ဝန်းကျင်ကပြေပြီးတော့တန်ဖိုးပေးလို့ရတယ်စကားတွေပြောပေးလို့ရတယ်ကယူဆိုင်ပေးလို့ရတယ်ဒါဆိုရင် तू อ่ะစေယောဂါက तू อ่ะသူ့ပြန်ပြီးတော့ကောင်းလာစေယောဂါကဆေးတစ်ခုလည်းတောက်လို့ပျောက်တဲ့ယောဂါမဟုတ် तू อ่ะဆေးလည်းတောက်ရမယ်စိတ်သက်ဖန်စာကြံ့စိတ်သက်ဆိုင်ရာကြံ့ခိုင်မှုလည်းလုပ်ရမယ်ပြီးတော့ဒီပတ်ဝန်းကျင် social ကလည်း support လည်းလုပ်ဒီသုံးခုပေါင်းမှသုံးချောင်းထောက်လိုက်မှစေယောဂါပြန်ပြီးတော့ထောင်တက်သွားမှာအဲ့တော့မရှက်ပါနဲ့ဖြစ်လာရင်တယောက်တည်းကြည့်ပြီးတော့မခံပါနဲ့ကုညီမှုရယူပါဘေးမှာကိုယ့်ရဲ့မိသားစုတငယ်ချင်းတိုင်းဝိုင်းကိုပြောပြီးတော့ support ကိုရှိပါ။မိသားစုတငယ်ချင်းတိုင်းဝိုင်းကလည်းအဲ့လိုမျိုးဆိုရင်မနောက်ပါနဲ့မပြောင်းပါနဲ့ဒါတွေကနောက်เสียပြောင်းကြမဟုတ်ဘူး။သူတို့ကဒါတကယ်ခံစားနေရတဲ့ဟာဆိုတော့အားပေးပါ support လုပ်ပေးပါဒီလိုမျိုးဟိုလုပ်ပေးလိုက်လို့ရှိရင်ခုနကစိတ်ယောဂါကလည်းပြန်ပြီးတော့နောက်တစ်ဆင့်ပြန်ကောင်းသွားပြီးတော့ပုံမှန်ပြည်သူလူထုထဲမှာနောက်တစ်ချက်တအားပြန်ဖြစ်သွားမယ်ဟာဖြစ်သွားမှာ။အဲ့တော့ကျွန်တော်တော့အဲ့လိုပဲကြံပြူခြင်းပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အာနာတီမြဲအောင်စွမ်းဆောင်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါတယ်ရှင်
ခုဆိုရင်ပြည်မှုကြီးမေအောင်လှိုင်ဦးဆောင်တဲ့တပ်မတော်ဟာနိုင်ငံတော်သမ္မတနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒုံဆန်းစုကြည်နဲ့လူပေါင်းများစွာကိုဖမ်းဆီးပြီးအာဏာသိမ်းအုပ်ချုပ်ခဲ့တာရက်ပေါင်း40ကျော်ရှိခဲ့ပါပြီ။ဒီဖြစ်ရပ်နဲ့ပတ်သက်ရင်ဆက်အာဏာသိမ်းမှုအထမြောက်သွားတယ်လို့ဆိုနိုင်ပေမဲ့အာဏာသိမ်းမှုအောင်မြင်သွားတယ်လို့တော့မဆိုနိုင်သေးပါဘူး။အကြောင်းကတော့အာဏာရယူပြီးနောက်ရက်ပေါင်း40ကျော်လာတဲ့အချိန်အစိုးရရန်ရာပုံမှန်လည်ပတ်အောင်မစွမ်းဆောင်နိုင်သေးတာနိုင်ငံတကာအသိမှတ်ပြုမှုရမလာသေးတာလက်ရှိနိုင်ငံအနှံ့ဖြစ်ပေါ်နေတဲ့တိုင်းသားပြည်သူလူထုကြီးတရက်လုံးရဲ့အာဏာရှင်ဆန့်ကျင်ရေးအကြမ်းမဖက်တဲ့ငြိမ်းချမ်းစွာဆန္ဒပြမှုကြီးကိုငြိမ်ဝှက်သွားအောင်မစွမ်းဆောင်နိုင်သေးတာစတဲ့အချက်တွေရောက်ပဲဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဟာသူ့ရှေ့ကဆက်အာဏာရှင်ဗိုလ်ချုပ်ကြီးတွေလိုနိုင်ငံအာဏာကိုဆွဲဆွဲမြဲမြဲချုပ်ကင်ပြီးအာဏာရယူအုပ်ချုပ်မှုအောင်မြင်အောင်စွမ်းဆောင်နိုင်မှာမလားဆိုတာအတော်လေးစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါ။
ပြည်ခဲ့တဲ့မက်လ17ရက်နေ့မှာလုပ်တဲ့ဆေးဥချိုရေးကောင်းစီစီဝေးမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆေးရုံတွေပြန်ဖွင့်နိုင်အောင်လုပ်ဖို့ဘန်တွေပြန်ဖွင့်နိုင်အောင်လုပ်ဖို့စီကံမလိုက်နာတဲ့ဘန်တွေကိုအရေးယူဖို့ကျောင်းတွေပြန်ဖွင့်နိုင်အောင်လုပ်ဖို့လမ်းညွှန်ခဲ့ပါတယ်။ဒီမတိုင်ခင်မက်လ10ရက်နေ့ကလုပ်ခဲ့တဲ့စစ်ကောင်းစီစီဝေးမှာလည်းအဲ့ဒီအချက်တွေအပြင်ရန်ကုန်မန္တလေးရထားပြေးဆွဲမှုစတင်ဖို့ကိုလည်းလမ်းညွှန်တာတွေ့ရပါတယ်။သူ့လမ်းညွှန်ချက်ဆိုလိုရင်းတွေကတော့အစိုးရရန်နီယာတွေကောင်းကောင်းမလဲပတ်နိုင်သေးဘူးလဲပတ်အောင်လုပ်ပါလို့ဆိုလိုက်တာပါတကယ့်လက်တွေမှာလည်းမြန်မာနိုင်ငံထဲကဆရာဝန်ကျန်းမာရေးဝန်ထမ်းအများစု CDM လှုပ်ထားကြလို့အစိုးရစေယုံစေကန်းတွေမဖွင့်လင်းနိုင်ပါဘူးစစ်ကောင်စီဘက်ကအနုနီးနဲ့စေယုံတာတစ်မျိုးအကြမ်းနီးနဲ့ချိန်ချောက်တာတစ်ပုံလုပ်ပေမဲ့မအောင်မြင်ပါဘူးအခုမက်လ12ရက်နေ့ကစမြို့ကြီးတချို့မှာ CDM ဝင်နေသူတို့ကခေါင်းဆောင်လို့ယူဆရတဲ့ဆရာဝန်ကြီးတွေကိုဖမ်းဆီးတာဆေးရုံဝင်းတွေကလူနာတွေကိုဖယ်ရှားတာစပြီးလုပ်နေတာတွေ့ကြရပါတယ်။ဘဏ်လုပ်ငန်းတွေလည်းအလားတူပါပဲ။ဗဟိုဘဏ်ကဖွင့်လှစ်ဖို့အကြိမ်ကြိမ်ညွှန်ကြားနေတဲ့အချိန်ပုဂ္ဂလိကဘဏ်အားလုံးတညီတညွတ်ထဲပိတ်ထားကြပြီးအများပြည်သူလစာနဲ့ငွေထုတ်ယူနိုင်ဖို့ ATM ဆက်တွေထဲငွေဖြစ်သွင်းပေးတာနဲ့လုပ်ငန်းတချို့ကလွှဲရင်ကျန်နာရီအားလုံးရပ်ဆိုင်ထားပါတယ်စစ်တပ်ပိုင်မြဝတီဘဏ်ကဖွင့်ပေမဲ့ငွေထုတ်ယူသူများလွန်းလို့ထုတ်မဲ့ငွေသားပမာဏကိုကန့်သက်တာလူဦးရေကန့်သက်တာလို့တို့လို့ဘဏ်ဖွင့်ချိန်မတိုင်ခင်ပိတ်နေရတဲ့အနေအထားရောက်နေပါတယ
်အားလုံးသိကြပြီဖြစ်တဲ့အတိုင်းမလ10ရက်နေ့တုန်းကတော့ဝန်တန်းဦးရေ600ကနေ800ကြားမိသားစုဝင်တွေထောင်ထဲချီရှိနေတဲ့စီရီယံဝင်နေတဲ့ရန်ကုန်မလှကုန်မိရထားဝင်းကိုရဲနဲ့စစ်တပ်ကဝင်စီးပြီးအငိမ့်စားစက်ကောင်းမောင်းသမားတွေကိုဖမ်းဆီးခေါ်ဆောင်သွားပါတယ်အဲ့ဒီတနေ့လုံးကြံဝန်တန်းနေတဲ့မိသားစုဝင်တွေမိရထားဝင်ကနေစွန့်ခွာထွက်ပြေးကြရပါတယ်ဒီလိုရထားထွက်ဖို့အင်အားသုံးတဲ့လုပ်ရမျိုးလုံခြုံရေးတပ်ဖွဲ့ဝင်တွေကမန္တလေးမှာလုပ်ခဲ့ပြီးပါပြီ ဒါပေမဲ့ဘူဂျုံမူကြီးမရောက်နိုင်လိုလားသလိုရန်ကုန်မန္တလေးယထာပြည့်ဆွဲဖို့လုံနိုင်မလားဆိုတာကတော့သိမသိကြပါဘူးအလားတူပြည်သူလူထုကြီးရဲ့ဆန့်ကျင်အာခံမှုတွေကြောင့်အာဏာပိုင်တွေဟာအခြေခံအကျဆုံးရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုခန့်အပ်တာအုပ်ချုပ်ရေးလုပ်ငန်းတွေလည်ပတ်နိုင်အောင်တော့မလုပ်နိုင်သေးပါဘူးလက်ရှိအခြေအနေတစ်ခုလုံးကိုသုံးသပ်ကြည့်ရင်အစိုးရရန်တရားကောင်းကောင်းမွန်မွန်လည်ပတ်နိုင်တာမတွေ့ရသလိုနောင်ဘဲချင်းလည်ပတ်လာနိုင်မလဲဆိုတာကလည်းမခန့်မှန်းနိုင်သေးပါဘူ
းစစ်ကောင်စီကိုနိုင်ငံတကာအသိအမှတ်ပြုမှုရဖို့ကိစ္စကတော့ပိုပြီးခက်ခဲပုံပေါ်ပါတယ်ပြည်ရင်းမှာစစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုရဲရဲဆက်ဆက်ပစ်ခတ်တပ်ဖြတ်ရိုက်နှက်ဖမ်းဆီးတာတွေနိုင်ငံရေးသမားတွေကိုဖမ်းဆီးပြီးအလောင်းမဲပြန်ပေးတာတွေပြည်သူတွေပိုင်ဆိုင်တဲ့အိုးအိမ်ကားစိုက်ကယ်စပေးစိုက်ကားပန်းအိုးမချံထင်တိုင်းဖြက်စီးပြနေတာတွေကလည်းစစ်ကောင်စီကိုနိုင်ငံတကာအသိအမှတ်ပြုမှုရဖို့ကိစ္စပိုးပြီးဝေးကွာလေဖြစ်လာနေတာတွေ့ကြရပါတယ်။အရင်ကပြည်ရင်းရေးဆိုဝင်မဆွက်ဘူးလို့ဆိုကြတဲ့အာဆီယံနိုင်ငံတွေထဲမှာတော့စစ်အုပ်ချုပ်ရေးကောင်စီကိုအသိအမှတ်ပြုပါတယ်ဆိုတာမျိုးထုတ်ဖော်ပြောဆိုဖို့ဝင်လေးနေကြတာကြောင့်နိုင်ငံတကာအသိအမှတ်ပြုမှုကိစ္စမှာလည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အောင်မြင်မှုရမနေပါဘူး။တိုင်းပြည်ငြိမ်ဝှေ့ပြည်ပြားရေးဆောင်ရွက်ရမှာလည်းဒီနည်းအတိုင်းပါပဲပြည်သူတွေရဲ့ဆန္ဒပြပွဲတွေကိုလူတွေတည်ဆုံးသည့်အထိစစ်ကောင်စီကရဲရဲဆက်ဆက်ကြမ်းကြမ်းတမ်းတမ်းနေ့စဉ်ရက်ဆက်ဖြိုခွဲနေပေမဲ့ဆန္ဒပြပွဲတွေဟာမြို့အတော်များများမှာဆက်ပြီးဖြစ်ပွားနေစေအာဏာသိမ်းမှုကိုဆက်ပြီးအန်တုဆန့်ကျင်နေစေပါရန်ကုန်လိုစီးပွားရေးမြို့တော်ကြီးမှာလူတွေစုဝေးနိုင်တဲ့စုလေမြေနီကုန်းလှဲတဲ့ area တွေမှာလုံခြုံရေးတွေချထားသလိုအမေရိကန်တန်ယုံဂျပန်တရုတ်အင်ဒိုနီးရှားကုလတန်ယုံလမ်းတွေကိုလည်းအရင်အတားတွေနဲ့ပိတ်ဆို့ထားတာတွေ့နိုင်ပါတယ်။အလားတူလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အလွဲတကူလာရောက်ပစ်ခတ်နှိမ်နင်းတာမလုပ်နိုင်အောင်ပြည်သူလူထုဘက်ကလည်းရက်ကွက်ပေါင်းများစွာလမ်းပေါင်းများစွာကိုအကာအရံပေါင်းစုံနဲ့ပိတ်ဆို့ထားကြပါတယ်။ပြောရရင်ရန်ကုန်မြို့ကြီးဟာပိတ်ဆို့မှုပေါင်းများစွာရှိနေပြီးရုံးလုပ်ငန်းတွေနဲ့စီးပွားရေးတွေပုံမှန်မလဲပတ်နိုင်ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်ပေါ်ပေါက်နေပွဲရှိပြီးစစ်ကောင်စီဘက်ကအလွဲတကူငြိမ်ဝှက်ပြပြသွားအောင်နှိမ်နင်းနိုင်မယ့်အခြေအနေမျိုးတော့ရှိမနေသေးပါဘူး။ဒီအချက်တွေအားလုံးဟာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အာဏာတည်မြဲရေးကိုအဆုံးဖြတ်ပေးနိုင်မယ့်အစိုးရရန်နေရာပုံမှန်လည်ပတ်မှုနိုင်ငံတကာအသိအမှတ်ပြုခံရမှုနဲ့ပုံမှန်ဆက်ဆက်ရေးထူထောင်နိုင်မှုဆန္ဒပြပွဲတွေကိုနှိမ်နင်းပြီးတိုင်းပြည်ငြိမ်သက်အောင်စွမ်းဆောင်နိုင်မှုဘယ်တစ်ခုမှမအောင်မြင်မှုရမနေတာတွေ့မြင်ရပါတယ
်အခြားတစ်ဖက်မှာတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာသူ့အမိန့်ကိုနာခံတဲ့ပြစ်ဆိုပြစ်သတ်ဆိုသတ်ဖမ်းဆိုဖမ်းရိုက်ဆိုရိုက်ဖျက်ဆီးဆိုဖျက်ဆီးအမိန့်နာခံလုပ်ပေးနေတဲ့စစ်တပ်ကြီးရှိနေပါသေးတယ်ဒီစစ်တပ်ကြီးကစစ်ဘုစစ်သားတွေအမိန့်နာခံနေသေးသည်သူ့ဤမှန်ချက်ဖြစ်တဲ့သူ့အာဏာတည်မြဲရေးလုပ်ငန်းတွေကိုဆက်ပြီးအကောင့်ထဲပေါ်နေလိမ့်ဦးမယ်လို့ယုံကြည်ရပါတယ်ဒါပေမဲ့အခြားတစ်ဖက်မှာတော့စစ်တပ်ရဲ့လူမှုအပေါ်ရဲဆက်ဆက်ပြစ်ခတ်သတ်ဖြတ်နှိပ်စက်တာတွေကိုအထောက်ထားမျိုးစုံရထားတဲ့နိုင်ငံတကာအသိုင်းအဝိုင်းစစ်တပ်ရဲ့ရဲဆက်မှုအပေါင်းကိုမျက်ဝါးထင်ထင်ကြုံနေရတဲ့ဝန်တန်းနဲ့တိုင်းသားပြည်သူတွေရဲ့ခိုင်မာတဲ့သံတမန်ထံနဲ့ပြင်းထန်တဲ့အတုမှုကြီးရှိနေလေတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာသူ့ရှေ့ကစစ်အာဏာရှင်တွေနဲ့မတူဘဲအာဏာတည်မြဲအောင်ခက်ခဲရုန်းကန်လုပ်ကြရဖို့ရှိနေပြီးအောင်မြင်မှုရလိမ့်မယ်လို့လည်းပေချာပေါက်ပြောဆိုနိုင်တဲ့အနေအထားရှိနေသေးကြောင်းပါ
အားလုံးတွင်နေကောင်းကျန်းမာပြီးတော့ဘေးပြာဝေးကွာအနေကင်းတဲ့နေ့တစ်နေ့ဖြစ်ကြပါစေသောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေ VOA Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်ဒီလိုမျိုးမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့ကြုံနေရခြင်းအင်တာနက်ဆက်သွယ်မှုကိုလည်းအာဏာသိမ်းသူတွေကနေ့စဉ်ဖြတ်တောက်မှုတွေလှုပ်ဆောင်ဒီလိုတွေဖြစ်နေရမလို့သောရရှင်တွေလည်းဟိုးရင်ကမ္ဘာစစ်ကြီးခေတ်ကလေးကဂျာကဖြတ်တောက်လို့မရတဲ့နီလန်ဟောင်းလိုင်းတို့ရေဒီယိုလေးတွေစီကိုပြန်ပြီးလှည့်ရပြန်ပါတယ်နော်ဒီတော့သောရရှင်တွေတော်တော်များများလည်းရေဒီယိုမီတာလိုင်းတွေပြောပြပါလို့စာရေးလာကြပါတယ်မက်ဆေ့ချာကလှမ်းမိတဲ့သူတွေကိုတော့ကျွန်မမက်ဆေ့ချာမှာလည်းရေဒီယိုလိုင်းဇာတ်ကွက်လေးတွေကိုတစ်ခါလေးပြန်ပို့ပေးပါတယ်အခုလေတော်ရရှင်တင်တန်ဟင်ဟာ high view ရေရေဒီယိုကိုနားထောင်ကျင်တာဘလောက် mega hertz တင်နဲ့ဖွင့်လို့ရလဲပြတယ်ဘယ်ချိန်နဲ့ပြလို့လဲမေးလာပါတယ်ဟ Okay, well, tomorrow, Nase and Menenya, Dia told him Murine, Penrin told him that you got a tiny long pay you nas and I marry. Pay you nas and I name me darling Bizongle, a messenger, my jampo be like party. Ace, I got a ma, bear changing my pay you nas and nine lesure, a chainy let a teacher power, you know. Nas and I be there to a 2 Jesu to Marisha. Thoras and English raising are two, the view is in a good pan you are at the same pivot, so we do below same pivot as row, say you be a meal of our issue.
Mingla Vashin, the day, and tell that Drigo Nizim, Tolu, Pinid, Vio, Jesu, two bed demare. Jamatakula down so chenaga, the day not hung out at Tanga, two nilu, Nenet, Jelly, Lu, and Bilu Yamlashin. The children swinner at Pine, Sangmari, Papiari, a pine, Pata, Bian, Bure, a pine resort. Dolo, Nana Gabi, Natama, Gangam Jaya, Natanga, Ayadalo Shibare, and whom gets our lonely and point hard a castellation, Papioni, Mangangam Jaya Babu, a tanga dolova, and Taram Jamaya phone speak out, a tango, a jail point hard a washing, Jesu de Marishin, Zagabio, Madarashin, and Colonel Bashin.
Okay, Washin, Mandarin, she's in Louvre, the Athan Donivaris, Rodorashin, Piola Jarari Shibare. Tima Jama Sinza Miyaraga Jamaruye di Facebook Samina Yona Bro Radio Ga Yoga Tolin Murigu at then doje ni tagata kare sene tisa chimpio tolin be up chiparish. Jamale di season who any bro formoga Facebook and Ibra Natan Chia web chipari. Jama Natana Maro at then Loma Domini Bao Computer the Natamari. Dima Pio Mesu in Jama American Piazuga Natano Alumia Kwani the Lalu Sinza Shiba no Damele. As I'm with the Jamaru Yangonga, why not are you phoning any Natown all day at Tanga, a simpy vibe, Piro Jama Yangonga, Jama phone up your Nega Midazu phone Darinele, Natown Kanjiro, a tenant but the Piro, Pama Mepsi Damalo, the children of Baja, a ten donilis rather the Maduro, a Sinsaya Japari, the Kushiaga, Fongan in Natown Kama, Fonguma, a ten doze, Kaluko, your Nabiro, the Facebook video Ganibro, a ten doze, Kaluko, your Nakulon to Apuyawa, you know. တနေ့ရရမှာဒုထမိသလားဆိုတာပြန်ပြီးအစစ်ကြည့်စီစဉ်ပါတယ်မိတ်ဆွေတငယ်ချင်းတွေရောနောက်ပြီးဘလို့နားထောင်ကြလဲနည်းနည်းလေးလေးမေးကြည့်ပေးပါရှင်ကျမတို့ဒီဘက်ကအတန်လှင်တာအတန်ကရှေ့ရမယ့်အနေထားနဲ့လွတ်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့တခြားသူတွေနည်းနည်းလေးဆွေးနွေးတိုင်ပင်ကြည့်ပါဦးလို့ပဲအကြံပေးချင်ပါတယ်နော်အစစ်မပြေဖြစ်ရဲဆိုလို့လဲအမတန်စိတ်မကောင်းဖြစ်ရပါတယ်ရှင်ဆက် ကျောင်းရီကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့သွားရှင်တယောက်ရဲ့ Messenger ကစာကိုလည်းဖော်ပြပေးကြပါတယ်ရှင်။တအောင်သူဆိုပြီးတော့ရေးလာတဲ့သွားရှင်မှာ
မင်္ဂလာပါ VOE ရှင်။ကျမက VOE အမြဲတမ်းနားထောင်နေတဲ့တိုင်းရင်းသားလူငယ်တယောက်ပါ။လေးရနှစ်မလ2022ခုနှစ်မနက်6နာရီကနေ9နာရီမှာထုတ်လွှင့်တဲ့ VOE အသံလွှင့်ဌာနရဲ့တိုင်းရင်းသားတွေအပေါ်မှာသုံးသပ်ချက်အခန်းကဏ္ဍထဲမှာအထွေထွေသပိတ်မှောက်ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသားဒေသတွေမှာငြိမ်နေပြီးတော့ပြည်မဖြစ်တဲ့ရန်ကုန်မန္တလေးမုံရွာတွေမှာပဲအဓိကလှုပ်ရှားတယ်လို့ပြောတာကတော့လုံးဝလုံးဝမှားတယ်လို့ကျွန်မတိုင်းရင်းသားလူငယ်တယောက်အနေနဲ့ထောက်ပြချင်ပါတယ်။လက်ရှိသပိတ်မှောက်လှုပ်ရှားမှုအပေါ်မှာပြန်ပြီးတော့လေ့လာကြည့်ပါ။တိုင်းရင်းသားဒေသတိုင်းမှာအထွေထွေသပိတ်မှောက်မှုတွေကနေ့စဉ်နေ့တိုင်းလုံနေပါတယ်ဆိုတာထည့်ပြောပေးပါ။ကချင်ဒေသမှာပဲပြောမလား၊မွန်ပြည်နယ်မှာပဲပြောမလား၊ရှမ်းပြည်နယ်ပြောမလား၊ကရင်ပြည်နယ်ကိုပြောမလား၊ဒဝဲဒေသပြောမလား၊ချင်းဒေသပြောမလား၊ဒါတွေကိုဘာဖြစ်လို့တိုင်းရင်းသားဒေသတွေမှာငြိမ်နေတယ်လို့ပြောရလဲ။အဲ့လိုပြောမဲ့အစားတည်င်းဌာနအချင်းချင်းပဲပြန်မေးပါဘာလို့တိုင်းရင်းသားဒေသအတွင်းမှာသပိုင်းမှောက်လှုပ်ရှားမှုလိလိရှိပြီးပြောတာလဲလို့မေးချင်ပါတယ
်ဟုတ်ကဲ့ပါဒီမှာဒီသောရရှင်ကသူ့ရဲ့ခံစားချက်ကိုသူ့ရဲ့အမြင်ကိုပြန်ပြောရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ကျွန်မဒီအစီအစဉ်ထုတ်လွှင့်ချက်ကိုပြန်ကြည့်တော့လဲသူပြောတဲ့နေမှာပြန်ပြောထုတ်လွှင့်သွားတာတခုတော့ရှိပါတယ်ရှင်ဒီမှာကျွန်မတို့ဒီသုံးသက်ချက်မှာပြောသွားတဲ့အထက်မှာမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစန့်ကျင်နေကြတာအထူးသဖြင့်ပြည်မမြန်မာပြည်အလဲပိုင်းမြို့ကြီးတွေနောက်ပြီးတော့ရန်ကုန်မန္တလေးမုံရွာစတဲ့မြို့ကြီးတွေမှာဖြစ်တဲ့လောက်အတိုင်းအတာနဲ့တိုင်းရင်းသားဒေသတချို့မှာပြင်းပြင်းထန်ထန်စန့်ကျင်တာမတွေ့ရဘူးလို့ဆိုလာပါတယ်ဒီသောရရှင်ပြောတာကိုလည်းကျွန်မနားလည်သဘောပေါက်ပါတယ်တိုင်းရင်းသားဒေသတွေမှာအများအပြားပဲဒီစစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေလုပ်လို့တော်တော်လေးကိုလည်းဒီနှိမ်နှင်းခံရမှုတွေလည်းဖြစ်နေပါတယ်နော်ဒီမှာကျမတို့ရဲ့ဆွေးနွေးပွဲမှာပြောထားတာကတိုင်းသားဒေသတချို့မှာအရင်ပြင်းပြင်းထန်ထန်မဖြစ်ဘူးဆိုပြီးတော့သုံးသပ်ဆွေးနွေးသွားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီတိုင်းသားဒေသတွေအားလုံးကတော့ဆိုလိုတာမဟုတ်ပါဘူးเนาะနားလည်မှုလွဲမှာဆိုလို့ပြန်ပြီးတော့ပြောတာဖြစ်ပါတယ်ရှင်ဒီမှာတည့်ရတည့်ဆိုတဲ့တော်ရရှင်ကလည်းစာတူတူလေးရေးပြီးတော့မေးလာပါတယ်သူက VOA အစီအစဉ်နားထောင်မလို့ထင်ပါတယ်အင်္ဂလိပ်လိုပဲ Can I get radio app link နဲ့ ရေဒီယိုကျမတို့ရေဒီယိုအစီအစဉ်ကိုနားဆင်လို့ရမယ့် application link လေးပို့ပါဆိုလို့ကျမအိမ်မှာပို့ပေးလိုက်ပါတယ်။ဘာဖုန်းမျိုးစားလဲပြောမထားတာမလို့ကျမဒီ app နောက်ပြီးတော့ Android ဖုန်းတွေနဲ့ပါနားထောင်လို့ရအောင်လို့ link နှစ်ခုစလုံးထည့်ပေးလိုက်ပါတယ်နော်။အဆင်ပြေမယ်ထင်ပါတယ်ရှင်။တူတူဆိုတဲ့သွားရှင်ကလည်း VOA ရတဲ့ CGM လုပ်တဲ့တင်ရဲဘက်က CGM လုပ်တဲ့တင်လေးပေးခြင်းလို့ဘလို့ပို့ပေးရမလဲတဲ့။ဟုတ်ကဲ့ပါ။ကျမပြီးခဲ့တဲ့တပတ်တည်တုန်းကလည်းဖြည့်ကြပေးခဲ့ပါသေးတယ်။ကျမတို့စီကိုသတင်းပို့ခြင်းနဲ့ဆိုရင် Messenger ကပို့တာလည်းလွယ်ကူပါသေး။ဒါမှမဟုတ်လည်းကျမတို့ရဲ့ email လိပ်စာ bambi@voanews.com ကိုစာရေးပို့လိုက်ပါ။စလုံးပေါင်းက burmese@voanews.com ဖြစ်ပါလိမ့်ရှင်။ကျမတို့စီကိုချက်ချင်းရောက်တဲ့အတွက်ကြောင့်မလို့ကျမတို့ဒီသတင်းတောင်းဝင်ကြတဲ့အဖွဲ့သားတွေအားလုံးလည်းအဲ့ဒီ message ကိုချက်ချင်းမြင်နိုင်မှာဖြစ်ပါတယ်နော်။နောက်ထပ်သောရရှင်မိုးကြော်ဟင်းဆိုတဲ့သောရရှင်ကတော့ VOA စီစဉ်တဲ့ကို PSI ဆလောင်းကနေထုတ်လွှင့်ပေးစီခြင်းပါတယ်မြန်မာပြည်မှာ PSI အိမ်တိုင်းမှာရှိနေတဲ့ကျေးဇူးပါတဲ့ VOA ကူညီပါဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုကျမတို့ဒီထုတ်လွှင့်ပေးတဲ့ဂျိုရုဆလောင်းတွေကအပြင်မြန်မာနိုင်ငံမှာဆိုရင် TVB ရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့လည်းထုတ်လွှင့်ပေးတာဖြစ်ပါတယ် TVB က PSI ဆလောင်းကထုတ်လွှင့်ပေးတာမလို့အဲ့ရနေဖမ်းယူမယ်ဆိုရင်တော့အဆင်ပြေမယ်ထင်ပါတယ်နော်ရေဒီယိုအစီအစဉ်ကိုတော့ဒီနေရာတိုင်းမှာဖမ်းလို့ရတဲ့လိုင်းနိုမီတာရေဒီယိုလေးတစ်လုံးစောင့်ထားပါလို့ပြောချင်ပါတယ်ဒါမှမဟုတ်ရင်ဒီအင်တာနက်မီနေတဲ့အချိန်ဆိုတော့အင်တာနက်ကနေပြီးတော့ Facebook ပေါ်ကနေပြီးတော့နားဆင်လို့ရပါတယ်ရှင်ကျေးဇူးတင်ပါတယ်နော်ကြည့်လာတဲ့သောရရှင်ရဲ့စာရင်းမှတ်ချက်တွေအားလုံးမှာမြမတယောက်စာရေးလာတာ Facebook ပေါ်မှာပါအီမွန်ဆိုတဲ့သောရရှင် Messenger ကရေးလာတာကတော့
VOA ကအမေရိကန်ကိုပြောပြပါအမြန်အကူအညီပေးပါတော့လို့ကလေးတွေဆီယာမတွေဆီယာဝင်တွေအများကြီးအထိနာနေပါပြီအများကြီးအသေးမခံနိုင်တော့ပါဘူးလို့ပြောပြပါအမြန်ဆုံးစစ်ကောင်းဆောင်တဲ့စစ်ခွေးရဲတွေကိုနှိမ်နှင်းပေးပါတော့
ဒီလိုမျိုးမြန်မာနိုင်ငံမှာဆန္ဒပြပွဲတွေကလည်းအချိန်မြင့်ဖြစ်ပေါ်နေစေတရားနာပိုင်တွေဘက်ကလည်းအကြမ်းဖက်ပို့ပြီးတော့တိုးမြင့်ဖြိုခွဲနေတဲ့အခြေအနေမှာနိုင်ငံတကာကဒီအခြေအနေကိုမျက်ခြေမပြတ်ချီနေပြီးတော့ဒီအရေးယူတန်ခတ်မှုတွေတိုးမြင့်လှုပ်ဆောင်နေတာဖြစ်ပါတယ်ဒီမှာသောရရှင်တယောက်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတာမှာတော့ထွေးကိုကိုဆိုတဲ့သောရရှင်မှာလာပြီးတော့အကူအညီပေးပါဆိုပြီးဒီသောရရှင်ရေးလာပါတယ
်ပိတ်ဆို့မှုတွေကထိရောက်တယ်လို့ပြောတယ်နှစ်ပတ်လောက်ကြာမှထိရောက်မှလည်းအခုကအဖမ်းခံရတဲ့သူတွေကပြန်လွတ်ဖို့တရားကိုတသိန်းရယုံနေနေသူတို့ကတထေးဖြစ်နေပြီမတတ်နိုင်ရင်လည်းမတတ်နိုင်ဘူးပြောတော့လေစီဝါကြီးပိတ်ဆို့တာလည်းကတော့ဘာမှအလုပ်မဖြစ်နိုင်ဘူးအားကိုးရမရှိတဲ့ကဘာကြီးအမေရိကန်ကြီးမင်းတို့လည်းကို့အကျိုးမရှိရင်ဘာမှမကူညီဘူ
းပိတ်ဆို့မှုလုံးယုံနေဘာမှဖြစ်မလာပါဘူးတဲ့တကယ်တမ်းဝင်ရောက်ပြီးတော့အကူအညီပေးမှရပါမယ်ဆိုပြီးဒီသောရရှင်ရေးလာပါတယ်နောက်သောရရှင်မျိုးနိုင်ဆိုတဲ့သောရရှင်ကတော့ဘလို့ကောက်ကျစ်အောင်မလဲစိတ်ပူနေမိပါတယ်တဲ့ခစ်သစ္စာဆိုတဲ့သောရရှင်ကလည်းဖိုင်ပို့ချင်ပါတယ်လိုင်းဖွင့်ထားပေးပါတယ်ဟုတ်ကဲ့ပါတိုင်းဖွင့်ထားပြပါဆိုလို့ကျမတို့ကို Messenger ကနေပြီးတော့လဲပို့ချင်တဲ့တက်ပုံတွေဗီဒီယိုဖိုင်တွေဒါမှမဟုတ်လဲပြောချင်တဲ့စာကိုစာရေးပြီးတော့ပြောနိုင်ပါတယ်နော်တက်ဆိုးဆိုတဲ့သောရရှင်ကတော့ VOE သူတို့ကလူမဟုတ်လို့လူလူပြောလို့လဲရမှာမဟုတ်ပါဘူးမင်းတို့လဲမီဒီယာတစ်ခုအနေနဲ့ဆက်သွယ်လို့ရမယ်တခြားမီဒီယာတွေနဲ့မီဒီယာတွေကနေပြီးတော့ပြောလိုက်ပါမြန်မာနိုင်ငံကိုစိတ်ပူပေးလို့ကျေးဇူးပါဒါပေမဲ့ထိရောက်တဲ့တုံ့ပြန်မှုတွေပေးမှသာမြန်မာပြည်သူလူထုအတွက်အကျိုးရှိသလိုတကယ်မိတ်ဆွေကောင်းလည်းပီတာကြမှာပါဆိုပြီးတော့ဒီသောရရှင်တယောက်နိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတွေလုပ်တယ်ဆိုတဲ့အရေးယူချက်ကိုတုံ့ပြန်ပြီးတော့ရေးလာပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သောရရှင်တွေအတွက်မေတ္တာတိလက်ဆောင်တစ်ချင်းလေးတစ်ပုံနဲ့ဖြောပြပေးအောင်မှာဖြစ်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်ရေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင် ဆက်ပြီးတော့တော်ရရှင်တွေကိုမြစ်တာတေးလက်ဆောင်တချင်းလေးတို့နဲ့ဖြောပြပေးကြပါလိမ့်ရှင်။ဆောင်းလိုက်ရေးဆက်ဒီဖွဲ့ပြီးတော့ကိုရိုင်းတီဆူထားတဲ့တစ္ဆာမော်ကွန်ဆိုတဲ့တချင်းလေးတချင်းတလေးဖြစ်ပါတယ်။နားဆင်ကြည့်ကြပါဦးနော
်။ရာဇဝင်မှာမှတ်တရားပဲချိန်တန်ရင်နိုင်ရခဲ့တော့ကတစ္ဆာတရားဟာတွေ့ဖဲမသွားဘူး။ယုံကြည်တဲ့အတိုင်းရဲ့ရဲ့ရှေ့ကိုရှောက်ခဲ့
ရေးသားပေးပို့လာကြတဲ့ view မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုံးလွှင့်တင်ဆက်ပေးနေပါတယ်။ review ကနေဖန်ယူနာဆင်နိုင်တဲ့အပြင် view မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နာဆင်နိုင်ပါတယ်။ပေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို review နဲ့ Facebook ကနေပြော်တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်လေးအားလုံးရှင်လန်းချမ်းမြေကြပါစေရှင
နားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဗဟုသုတရစီဘူးသတင်းတွေတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့အတူပီလို့ခေါ်တဲ့အကာအကွယ်ပေးရန်အတွက်တာဝန်ရှိမှုဆိုတဲ့အကြောင်းကိုတင်ပြပေးထားပါတယ်ရှင်
Protection of civilians through our peacekeepers is just one means of providing protection. More important
than the R2B လို့လူသိများတဲ့ responsibility to protect အကာအကွယ်ပေးရန်အတွက်တာဝန်ရှိမှုဆိုတာဟာအဓိကမှန်တဲ့ညီသုံးခုနဲ့ရပ်တည်နေတဲ့မူဝါဒတစ်ခုဖြစ်ပါတယ်။ဒီမူဝါဒကို2005ခုနှစ်ကကုလသမဂ္ဂရဲ့ထိပ်သီးညီလက္ခဏာမှာအတည်ပြုပေးခဲ့တာပါ။ကမ္ဘာ့လူမျိုးရုံးတစ်ဖက်တာတွေစစ်ရာဇဝတ်မှုတွေလူမျိုးစုတွေကိုတုတ်တင်ရှင်းလင်းပြစ်တာတွေလူသားမျိုးနယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဒီ R2B မူဝါဒကိုအသုံးပြုပြီးကာကွယ်ပေးနိုင်မှုဖြစ်ပါတယ်။လွန်ခဲ့တဲ့1990ကျော်က Yugoslavia ရဝန္ဒာစတဲ့နိုင်ငံတချို့မှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုအခြေခံပြီးနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာဆိုတဲ့အကြောင်းအရာအောက်မှာနိုင်ငံတကာအနေနဲ့လက်ပိုက်ကြည့်မနေသင့်ဘူးဆိုတဲ့အယူဆနဲ့2000ခုနှစ်လောက်မှာကလေးကအာတူပီဆိုတဲ့အကြောင်းအရာကိုအလေးနဲ့စဉ်းစားခဲ့ကြပါတယ်။အဲဒီနောက်2005ခုနှစ်မှာကျင်းပတဲ့ကုလသမဂ္ဂရဲ့ထိပ်သီးညီလာခံမှာနိုင်ငံတွေအားလုံးသဘောတူခဲ့တဲ့ကမ္ဘာလုံးဆိုင်ရာမူဝါဒဖြစ်လာခဲ့ပါတယ်။အာတူပီမှာအဓိကမန္တန်ကြီး3ခုရှိပါတယ်။ပထမမန္တန်ကတော့လူမျိုးတုံးတက်ဖြတ်မှုစစ်ပွဲတွေအကျုံးကရာဇဝတ်မှုလူမျိုးစုတုတ်တင်ရှင်းလင်းမှုလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုစတဲ့ရာဇဝတ်မှုကြီး၄ခုနဲ့ပတ်သက်ပြီးပြည်သူလူထုကိုသက်ဆိုင်ရာနိုင်ငံတိုင်းကကာကွယ်ပေးရမယ့်တာဝန်ယူမှုပါဒုတိယမန္တန်ကတော့ဒီလိုကာကွယ်ပေးရမယ့်တာဝန်ယူမှုအတွေ့သက်ဆိုင်ရာနိုင်ငံကိုတိုက်တွန်းအားပေးဖို့နိုင်ငံတကာအတိုင်းအဝိုင်းကတာဝန်ရှိပါတယ်တတိယမန္တန်ကတော့တကယ်လို့သက်ဆိုင်ရာနိုင်ငံအနေနဲ့ကာကွယ်ပေးဖို့ပြက်ကွက်ခဲ့ရင်နိုင်ငံတကာအနေနဲ့သိလျော်တဲ့ဆောင်ရွက်မှုတွေကိုကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့စီးပင်းစည်းကမ်းတွေနဲ့အညီအထူးရောက်ဆုံးဖြစ်အောင်အချိန်ကိုက်လှုပ်ဆောင်ကြရမယ့်မန္တန်ဖြစ်ပါတယ်ဒါကြောင့်နိုင်ငံတစ်ခုမှာလူမျိုးရုံးတက်ဖြတ်မှုတွေစစ်ရာဇဝတ်မှုတွေလူသားမျိုးနွယ်တွေအပေါ်ရာဇဝတ်မှုမြောက်တဲ့ကျူးလွန်မှုတွေလူမျိုးစုတွေပြောက်ွယ်သွားအောင်တုတ်တင်ရှင်းလင်းမှုတွေစတဲ့အချက်လေးခုမှာတစ်ခုခုဖြစ်ခဲ့ရင်အာတူပီနဲ့အကျုံးဝင်ပါတယ်။ဒီလိုအကျုံးဝင်မှုတွေရှိလာစေဖို့အတွက်လဲကျူးလွန်မှုတစ်ခုခုခံနေရတာကိုအချက်အလက်တွေခိုင်ခိုင်လုံလုံတိတိကျကျမှန်မှန်ကန်ကန်တင်ပြနိုင်မှုကလည်းအလွန်အရေးကြီးတဲ့ကဏ္ဍတစ်ခုပါ။အာတူပီရဲ့လုပ်ငန်းစဉ်တွေထဲမှာတန်တမန်နီလန်းအရာဖြစ်ရှင်းတာလက်နက်တင်ပို့ရောင်းချမှုပိတ်ပင်တာစီးပွားရေးပိတ်ဆို့တာစတဲ့နီလန်းအမျိုးမျိုးရှိပြီးတော့ငိမ့်ချင်းရင်းနဲ့လုံခြုံရေးပြက်ပြားလာရင်တော့ကုလသမဂ္ဂချာတာရဲ့အခန်းခွန်ရဲ့အရာလုံခြုံရေးကောင်စီလုံခြုံရေးကောင်စီကစီရင်အရာဒါမှမဟုတ်စီရင်မပါတဲ့တခြားနီလန်းတွေနဲ့ဆက်လက်အကောင်အထည်ဖို့ဆောင်ရွက်ရပါတယ်နိုင်ငံတစ်ခုပေါ်အာတူပီတည်ရောက်ဖို့နဲ့ပတ်သက်ပြီးကုလသမဂ္ဂမှာဆွေးနွေးကြတဲ့အခါတိုင်းလိုလိုတချို့နိုင်ငံတွေကကျူးလွန်တဲ့နိုင်ငံရဲ့နိုင်ငံတော်အချုပ်အခြာအာဏာဆိုတဲ့အကြောင်းပြချက်နဲ့ကန့်ကွက်လေရှိကြပါတယ်။ဒီလိုကန့်ကွက်မှုတွေကြောင့်ဆုံးဖြတ်ချက်တွေကြာမြင့်သွားတာအရေးယူမှုတွေလုံဆောင်လို့မရတာတွေလည်းအများကြီးရှိပါတယ်။ Central African Republic, Cote d'Ivoire, Congo, Liberia, Libya, Mali, Somalia,တောင်ဆူဒန်၊ဆီးရီးယားနဲ့ယေမန်စတဲ့နိုင်ငံတွေရဲ့အာတူပီအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှဆုံးဖြတ်ချက်တွေချနိုင်ဖို့အရေးအကျဉ်း80ကျော်ဆွေးနွေးညှိနှိုင်းမှုတွေလုပ်ခဲ့ကြရပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကအာတူပီဝင်ရောက်ဆောင်ရွက်ဖို့ဆုံးဖြတ်ခဲ့တဲ့နိုင်ငံတွေကတော့လစ်ဗျာ၊ကိုတီဗွာ၊မာလီ၊ဆူဒန်နဲ့တောင်ဆူဒန်၊ယေမန်နိုင်ငံတို့ဖြစ်ပါရဲ့ရှင်။
မလ14ရက်တနင်္ဂနွေနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျမဆွေမြမောင်ကတလှည့်ပြောပါအောင်မယ်ရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူအုပ်ချုပ်နေတာ42ရက်မြောက်တဲ့ဒီကနေ့မှလည်းနိုင်ငံတော်မျိုးအစုံမှကန့်ကွက်ဆန္ဒပြပွဲတွေလှုပ်ခဲကြပါတယ်ရန်ကုန်မြို့လှိုင်းသာယာမြို့နယ်တွေကဆန္ဒပြပွဲကိုလက်နက်ကင်တပ်ဖွဲ့တွေပြစ်ခတ်နှိမ်နှင်းမှုကြောင့်ခုနှစ်ယောက်တေဆုံးပြီးတော်တော်များများဒဏ်ရာရပါတယ်။လှိုင်းသာယာအပြင်တာမွေမြို့နယ်မှာတယောက်ဒီကနေ့တနက်ထိမှန်တေဆုံးခဲ့ပါတယ်။ပဲခူးမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်လို့အနည်းဆုံးတယောက်တေဆုံးပါတယ်။ဖားကန့်မြို့မှာတယောက်တခါမန္တလေးမြို့မှာလည်းအခုညနေပိုင်းကမဟာအောင်မြေမြို့နယ်ထဲမှာဆန္ဒပြသူတွေကိုလုံခြုံရေးတွေပြစ်ခတ်မှုကြောင့်အမျိုးသမီးတယောက်တေဆုံးတယ်လို့မန္တလေးကလာတဲ့သတင်းတွေကပြောပါတယ်။မနေ့တုန်းကလည်း9ယောက်တေဆုံးတဲ့အထိပြစ်ခတ်နှိမ်နှင်းခံရတဲ့မန္တလေးမြို့မှာဒီနေ့အစောပိုင်းတုန်းကတော့ပြည်သူအများလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပုဂံမြို့မှာလည်းအာဏာရှင်စနစ်ဆန့်ကျင်တဲ့အနေနဲ့အေယာဝတီမြစ်ထဲမှာလှေတွေနဲ့ဆန္ဒထုတ်ပေါ်ပြသခဲ့ကြပါတယ်။ဒဝယ်မြို့မှာလည်းပြည်သူတွေ CDM လှုပ်ရှားမှုမှာပါဝင်သူတွေရာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ကလေးမြို့မှာတော့ချီတဲ့ဆန္ဒပြသူတွေရထားခဲ့တဲ့မော်တော်ဆိုင်ကယ်တွေအလုံးကိုရဲတွေကသိမ်းယူသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံအနှံ့ခုလိုဆန္ဒပြပွဲတွေလုပ်နေတယ်လို့အာဏာသိမ်းယူအုပ်ချုပ်နေသူတွေကအကြမ်းဖက်နှိမ်နှင်းနေတာကြောင့်ပြည်သူတွေအနေနဲ့အကြမ်းဖက်မှုကျူးလွန်ခဲ့ရင်ဥပဒေနဲ့အညီမိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့ပြည်ထောင်စုလွှတ်တော်ကုန်စားပြုတ်ကော်မတီ CRPH ကဒီကနေ့ထုတ်ပြန်ပါတယ်။ဒီစဲပြစ်မှုဆိုင်ရာဥပဒေရာစတတ်ကြီးအခန်းလေးကာကွယ်ခုခံပိုင်ခွင့်ဆိုင်ရာပြဋ္ဌာန်းချက်များအရပြည်သူများအနေဖြင့်မိမိအတွက်သို့မဟုတ်အခြားသူအတွက်ဥပဒေနှင့်အညီကာကွယ်ခုခံပိုင်ခွင့်အပြည့်အဝရှိသည်လို့ CRPH ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မွေးရပါလူသားအခွင့်အရေးအရမိမိတို့၏အသက်ရှင်သန်ခွင့်ကိုကာကွယ်ရမည်လို့ CRPH ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ မလ14ရက် VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့တနင်္ဂနွေနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မအစိုးမြတ်ပါပါ။This program has